Welcome to the Voice of America in Burmese.
American Piazu, Washington DC, New York, View American, Tangani, September, Satchaya, Sanini, Yabai, Yamaba, Season Evo, Masanoja, Kunaigani, Senai, Dinometer, Tosa, Tosa, Ne, Mother Tin, and Lina Media, Tiaku, the European, View, Facebook, Sanina Ganile, Sergeant Sanuni Babi, a good old now Sonya, the Rene Goch, and Yananga, Tina Pima, Tibarakana. American Donald Trump ha Amy Coney Barrett ko American Tiayong Jo Tiazu Ji phin ne di ni ma so tin twin lein me lo myo lin chang American tadin media re ga pyo lai par de pi ga ya pai ga kwe lun twa ga de American Tiayong Jo Tiazu Ji Ruth Bader Ginsburg niya ma a sa thu wo twat Yugan Tiayong Tiazu Ji Barrett ko so pyu wo di ni nyane 9 nai ma chin nya twa me lo CNN a pa wen American tadin media a ton mi mya ga a mi ma pho lo de tadin yin mi ko ko ga bi lo pho pya ni par de Damet de Yawin Machina, Machin, also Ching Ti, the Rotom and Nina, Piana, and Yishilu, Popia Navy, viewing in a lady, the Ringo, a team of Pew Tabo. The Rotom Garo, bigger ever got that she's a coronet Yama, Quellon, Dogger, Tiazuji, Kinsburg, Niama, Sartobo, Trap, Muse me Tiazujigo, so Pizza Melo, Grip Pew Tabari. A good Lolo de Mara, Diniata, Feral Yugan Tiazuji, Barrett Net, Nauta, Yugan Tiao Tiazuji, Barbara Lagoruga, Shigani, Usa, Nibari. သမ္မတ်ထရမ့်ကသူအစိုးရတက်လာကစားမှာအိနီယောက်စလုံးကိုဖက်ဒရယ်ယူဂန်တရားရုံးတရားသူကြီးတွေအဖြစ်နဲ့ခန့်ခဲ့တာပါ။ဒါမဲ့အမေရိကန်သမ္မတ်ရွေးကောက်ပွဲမတိုင်ခင်သမ္မတ်ထရမ့်ကတရားရုံးချုပ်တရားသူကြီးနေရာကိုသမယိုးကျဝါဒီတူးကိုခန့်အနိုင်ဖို့လုပ်နေတာပါ။ဒီမိုကရက်တစ်ဘက်ကတော့ရွေးကောက်ပွဲအနိုင်ဆုံးကိုတည်ရပြီးတော့မှခန့်ဖို့ပြောနေချိန်မှာအထက်လက်တော်ရီပပ်ဘလစ်ကန်တွေကတော တော့ဆန္ဒပြတဲ့သူတွေဟာမနေ့တောက်ကြနေ့ကထပ်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့မတ်လကရဲတပ်ဖွဲ့ကမွေးစင်းနေနေနဲ့ဝင်ရောက်စီးနှင်းမှုအတွင်းအရေးပေါ်စေဝန်နဲ့ဘရီယာနာတေလာတည်ဆုံးခဲ့တဲ့အပေါ်မှာကန့်ကွက်တဲ့အနေနဲ့ထပ်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ညာ9နာရီကျော်ရင်အပြင်မထွက်ရမိန့်ထုတ်ထားတာကိုချိုးဖောက်ခဲ့တဲ့အတွက်ဆန္ဒပြတဲ့သူ15ယောက်ကိုမနေ့တောက်ကြနေ့ကဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မနေ့ကအစောပိုင်းမှာတော့ Brianna Taylor ရဲ့မိသားစုနဲ့သူတို့ရဲ့ရှေ့နေ Benjamin Crump တို့ကရဲတပ်ဖွဲ့ရဲ့ခန္ဓာကိုယ်မှာတပ်ဆင်ထားတဲ့ကင်မရာကနေရိုက်ထားတဲ့မှတ်တမ်းဗီဒီယိုတွေရဲတပ်ဖွဲ့ရဲ့အမှုတွဲမှတ်တမ်းဖိုင်တွေဂျူရီအဖွဲ့ရဲ့အမှုစစ်ဆေးစီရင်ဆုံးဖြတ်ချက်မှတ်တမ်းတွေကိုထုတ်ပြန်ပေးဖို့ Kentucky ပြည်ထောင်ရှင်းနေချုပ်ကိုတောင်းဆိုခဲ့ကြပါတယ်။ဂျူရီအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာ American ကလူမှုအဖွဲ့အစည်းတွေကြားမှာရှိတဲ့လူမျိုးရေးခွဲခြားမှုရဲ့တာဒဂတ်တရဖြစ်ပြီးဒါကကျွန်တော်တို့တခြားလုံးပြောနေတာတွေကိုမိမောင်းထိုးပြနေတာဖြစ်တယ်လို့ရှင်းနေ Crown ကပြောပါတယ်။ဒါပြင် Brianna Taylor ရဲ့မိခင် Damika Palmer ကလည်းရဲတပ်ဖွဲ့နဲ့ဥပဒေတွေဟာလူမဲတွေနဲ့အသားရောင်ရှိတဲ့အမျိုးသမီးတွေကိုအကာအကွယ်ပေးဖို့ထွက်လှုပ်ထားတာမဟုတ်ကြောင်းသူ့အနေနဲ့တရားစီရင်စနစ်ပေါ်မှာအယုံကြည်မရှိဘူးဆိုတာကိုဂျူရီခုံသမားကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ကအတည်ပြုပေးလိုက်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ။မြန်မာပါဝင်ဖွံ့ဖြိုးတဲ့နိုင်ငံတချို့ကပြည်ပနိုင်ငံတွေအနေနဲ့တရုတ်နိုင်ငံရဲ့ဖြီးရင်းရေးမှာဝင်ရောက်ဆွတ်ဖတ်တာတွေမလုပ်ကြဖို့ကုလသမဂ္ဂလူခွင့်ကောင်စီမှာပြောကြားလိုက်ပါတယ်။ဟောင်ကောင်နဲ့ရှင်ကျန်းဒေသအပါအဝင်တရုတ်နိုင်ငံရဲ့ဖြီးရင်းရေးကိုဝင်ရောက်ဆွတ်ဖတ်တာတွေအခြေအမြစ်မရှိဆွဆဲပြောဆိုနေတာတွေမလုပ်ကြဖို့မြန်မာ၊ကမ္ဘောဒီးယား၊လာအို၊ဗင်နီဇွဲလား၊မာဒါဂတ်စကာနဲ့မြောက်ကိုရီးယားနိုင်ငံကိုယ်စားလှယ်တွေက45ချိန်မြောက်ကုလသမဂ္ဂလူခွင့်ကောင်စီအစည်းအဝေးမှာပြောကြားခဲ့တာပါ
။ Peace and security are a sine qua non of sustainable development and enjoyment of human rights.Any legislation to safeguard national security is a sovereign right of the
state. ဒီ
ကိစ္စရေး
ဖွံ့ဖြိုးတိုးတက်လာဖို့အတွက်ငြိမ်းချမ်းရေးနဲ့လုံခြုံရေးကအခြေခံလိုအပ်ချက်ဖြစ်ပါတယ်။ဒါပြင်မျိုးသားလုံခြုံရေးကိုကာကွယ်ဖို့ဥပဒေကလွတ်လပ်တဲ့နိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုလည်းဖြစ်ပါတယ်။ဟောင်ကောင်အနေနဲ့ငြိမ်းချမ်းသာယာပြီးတည်တည်ငြိမ်ငြိမ်သာဟာသာရဖြစ်ဖြစ်နဲ့ပြည်ပဝင်ရောက်ဆွတ်ဖတ်မှုကင်းတာကိုကျွန်တော်တို့အနေနဲ့မြင်တွေ့လိုပါတယ်။ဒါပြင်ရှင်ကျန်းဒေသမှာအထူးသဖြင့်ကျမ်းဖတ်ဝါဒနဲ့အစိုးရဝါဒကိုတံပြန်တဲ့ကျိုးပန်းမှုတွေနဲ့ပတ်သက်ပြီးအခြေခံအချက်တွေကိုလေးစားလိုက်နာဖို့သက်ဆိုင်တဲ့ဘက်အားလုံးကိုတိုက်တွန်းလိုပါတယ်။ဒါကလူသားမျိုးနွယ်စုအတွက်ဘုံချင်းချောက်မှုဖြစ်ပါတယ်လို့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်အန်ဆွန်ခါကစက်တင်ဘာ25ရက်နေ့အစည်းအဝေးအတွင်းမှာပြောကြားသွားခဲ့တာဖြစ်ပါတယ်။ဒါပြင်ရှင်ကျန်းရေးကိစ္စဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးတသက်တာဖြစ်တယ်လို့လည်းလာအိုနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ကပြောပါတယ်။45ချိန်မြောက်ကုလသမဂ္ဂလူခွင့်ကောင်စီအစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစက်တင်ဘာ14ရက်နေ့ကနေအောက်တိုဘာ6ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်ခင်ဗျာ။တောင်ကိုရီးယားငါးမွေးမြူရေးဌာနရဲ့တာဝန်ရှိသူတဦးတနက်နေ့ပြစ်သက်ခံလာရတဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နဲ့နိုင်ငံပူးတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်ကိုရီးယားဘက်ကဒီနေ့မှတောင်းဆိုလိုက်ပါတယ်။မ မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နဲ့လိုအပ်ရင်ဖူးထွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကျွန်တော်တို့ဘက်ကတောင်းဆိုရဲလို့တောင်ကိုရီးယားသမ္မတရုံးရဲ့ကြေညာချက်မှာပြောထားပါတယ်။တောင်ကိုရီးယားမျိုးသားလုံခြုံရေးအစည်းအဝေးကိုတောက်ချန်နေကပြုလုပ်ပြီးတဲ့နောက်အဲ့လိုပြောကြားလိုက်တာပါ။ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံဘက်ကဖြေရှင်းချက်တွေမှာကွာဟမှုတွေရှိနေတာကြောင့်တောင်ကိုရီးယားဘက်ကလည်းသူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်သွားမယ်ဆိုပြီးတော့ကြေညာချက်မှာပြောထားပါတယ်။နိုင်ငံခြားအချင်းပွားနေတဲ့ပင်လယ်ရေပိုင်နဲ့မြန်မာမှာဖြစ်ခဲ့တဲ့ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကရှာရှာပါပါတရားဝင်တောင်းပန်ခဲ့ပါတယ်။တောင်ကိုရီးယားရဲ့အဓိကတိုက်ခိုက်နိုင်ငံရေးပါတီကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာအမှန်တကယ်တောင်းပန်တာမဟုတ်ကြောင်းတောင်ကိုရီးယားအစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်တရားရုံးနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတို့ကိုတင်သင့်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုင်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ရဲ့စနေနေ့ညပဲထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့မြန်မာပြည်ဆိုင်ရာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်။ကျမခွာညိုပါ။အစွမ်းထက်တဲ့ကာကွယ်ဆေးမရခဲ့ရင်ကမ္ဘာတဝန်းလုံးမှာ COVID-19 ရောဂါနဲ့သေဆုံးသူ2,000ကျော်တဲ့အထိများလာနိုင်ပွဲရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အရေးပေါ်ဌာနအကြီးအကဲဒေါက်တာ Mike Ryan ကသတိပေးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားနေတာကိုအမြင့်ဖြန့်နိုင်တဲ့အစီအစဉ်တွေကိုတနိုင်ငံချင်းအနေနဲ့စနစ်တကျချမှတ်တာလိုက်နာဆောင်ရွက်တာတွေမရှိဘူးဆိုရင်ကူးစက်မှုရေအတွက်စပွားတိုးလာပွဲရှိကြောင်းသူကပြောတာပါဥရောပနိုင်ငံတွေဘက်မှကူးစက်နှုန်းအစ်တဖန်မြင့်လာနေတာကြောင့်သူကအခုလိုအရေးတကြီးသတိပေးလိုက်တာဖြစ်ပါတယ်Dutch ဝန်ကြီးချုပ်ကလည်းနေ့စဉ်3000နီးပါးကူးစက်နေတဲ့အပေါ်အလွန်အမင်းစိုးရိမ်ကြောင်းပြောသလိုချက်သမရနိုင်ငံမှာလည်းရှေ့သတင်းဘက်ကစပြီးကန့်သက်ပိတ်ဆို့မှုအသစ်တွေပြန်စမယ်လို့ပြောပါတယ်။ Spain ကျန်းမာရေးဝန်ကြီးကလည်းမြို့တော် Madrid တစ်မြို့လုံးနဲ့မြို့သူမြို့သား3,300ကျော်ကိုအသွားအလာကန့်သက်ထားလိုတဲ့အကြောင်းတောက်ကြနေကပြောပါတယ်။ဥရောပဘက်မှာအခုလိုကန့်သက်ထိန်းချုပ်မှုတွေပြန်စနေတဲ့အချိန် American ပြည်နယ်တချို့မှာတော့အဆင့်3အဖြစ်ကန့်သက်ပိတ်ဆို့မှုတွေပြန်ဖြေလျှော့ဖို့တောက်ကြနေကကြေညာပါတယ်။ဖလော်ရီဒါပြည်နယ်မှာကန့်သက်ဖြေလျှော့မှုအဆင့်3မှာအတိုင်းအတာနဲ့ကန့်သက်ချက်တွေ၊အရက်ဆိုင်တွေ၊ကပွဲရုံတွေနဲ့စားတောက်ဆိုင်တွေပါဝင်တဲ့အကြောင်းအုပ်ချုပ်ရေးမှူးကကြေညာပါတယ်။တစ်ကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ1,000နဲ့ကူးစက်ခံရသူ32,000ဆန်းခွဲရှိထားပြီးဖြစ်ကြောင်းဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့စီးရင်တွေအရဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ရောဂါနောက်ထပ်ကူးစက်သူ8000ခွဲကျော်ရှိတယ်လို့ကျန်းမာရေးဌာနကကြေညာတဲ့အတွက်ဒီလထဲမှာပိုကူးစက်သူအရေအတွက်ရောကြလာနေပါတယ်။စက်တင်ဘာလ16ရက်နေ့ကအထိနေ့စဉ်ကူးစက်မှု9,800ကျော်ရှိခဲ့ပေမယ့်လွန်ခဲ့တဲ့သတင်းပတ်မှာပိုကူးစက်သူအရေအတွက်ဟာ9,000ဝန်းကျင်အထိလျော့နေလာခဲ့တာပါ။ဒီကဘေးစချိန်ကလေးကဘီဟာပြည်နယ်မှာပထမဆုံးလွှတ်တော်ရွေးကောက်ပွဲကျင်းပဖို့လူချင်းခက်ခွာခွာနေကြဖို့ကန့်သက်စည်းကမ်းတွေနဲ့အတူအောက်တိုဘာလကုန်ပိုင်းမှာ3ရက်သတ်မှတ်ချိန်တွင်မဲဆန္ဒရှင်82သန်းနီးပါးမဲပေးကြရမှာပါ။ဖိလစ်ပိုင်မှာတော့ကျမရေးဝင်ကြီးဌာနကထုတ်ပြန်တဲ့စီးရင်တွေအရပြီးခဲ့တဲ့စနေနေ့ကကူးစက်ခံရသူ3,000နီးပါးရှိခဲ့တာကြောင့်စုစုပေါင်းကူးစက်ခံရသူ3,000အထိမြင့်တက်သွားခဲ့ပြီးအရှိတောင်အာရှမှာအမြင့်ဆုံးကူးစက်မှုစံချိန်တင်ခဲ့ပါတယ်။စီးပွားရေးထိခိုက်မှုတွေကြောင့်ကန့်သက်စည်းမျဉ်းတွေကိုပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်အခုလိုမြင့်တက်သွားတာလည်းဖြစ်ပါတယ်။ကူးစက်မှုတွေဟာထိန်းချုပ်လို့မရနိုင်တဲ့အခြေအနေမှရှိနေကြောင်းဝေဖန်ပြောဆိုနေကြပါတယ်။တောင်ကိုရီးယားမှာ၄ရက်အတွင်းနေ့စဉ်လူ100ကူးစက်ခံနေရတာကနေပထမဆုံးအချိန်61ယောက်ပဲကူးစက်ပါတော့တယ်။ကိုရီးယားယောဂကူးစက်မှုကာကွယ်ထိန်းချုပ်ရေးဌာနရဲ့ထုတ်ပြန်ချက်အရစနေနေ့အထိသေဆုံးသူ399ယောက်ပါဝင်စုစုပေါင်းကူးစက်ခံရသူ23,516ယောက်ရှိပါတယ်။ကူးစက်မှုအသစ်41ယောက်ဟာလူဦးရေအရန်ထူထပ်တဲ့ဆိုးမျိုးတော်မှာဖြစ်ပြီးဖျားကြောင်တွေစားတောက်ဆိုင်တွေတက်ကြီးရွယ်ဟိုခေဟာတွေနဲ့ကြောင်တွေမှာကူးစက်ခဲ့တာပါအင်ဒိုနီးရှားမှာတော့စနေနေ့မှာကူးစက်ခံရသူအသစ်4,500နီးပါးရှိပြီးစုစုပေါင်း23,000ကျော်ဖြစ်လာသလိုသေဆုံးသူစုစုပေါင်း1,308ယောက်ရှိတဲ့အကြောင်းပြန်လည်ကျန်းမာလာသူကတော့2,000နီးပါးရှိတယ်လို့လည်းဖော်ပြထားပါတယ် ကရင်ပြည်နယ်ဖအံမြို့နယ်ဘက်မှာမဲဆော်စီယုံပွဲတစ်ခုပြီးတဲ့နောက်ကိုဗစ်ရောဂါကူးစက်မှုတန်တရားနဲ့တီးခြားခွဲစောင့်ကြည့်စစ်ဆေးခံခဲ့ရတဲ့ကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP ကကိုယ်စားလှယ်လောင်း၃ဦးမှာရောဂါပိုးမတွေ့ရတဲ့အကြောင်းအဲ့ဒီထက်ကကိုယ်စားလှယ်လောင်း၃ဦးဖြစ်သူနန်းစီဝါက VOA ကိုပြောပါတယ်
အခုကျွန်တော်တို့ပြင်နေနေရတာပေါ့နော်။ဒီကား48ဦးနဲ့ကျွန်တော်တို့ကိုယ်ဆိုင်လောင်း3ဦးပေါ့။အဲကက်တူရဲ့ကြောက်စိမ့်ဆိုရအဆောင်လေ။အဲ့ဒီမှာကိုယ်ခန်းထဲမှာကိုနေတယ်ပေါ့နော်။ကျွန်တော်တို့3ယောက်ကိုတော့ဆစ်ပြီးသွားပြီ။ next day ပေါ့နော်။
ဖအံမြို့နယ်တွင်ကကြေးရတစ်ခုမှာပြီးခဲ့တဲ့သတင်းပတ်ကောင်ကလုတ်တဲ့မဲဆွယ်စီယုံပွဲကိုတက်ခဲ့တဲ့ဒေသခံရွာသားတဦးကိုဗစ်ရောဂါကူးစက်ခံရတဲ့အကြောင်းတီးပြုပြီးတဲ့နောက်မဲဆွယ်ပွဲလုတ်ခဲ့တဲ့ကိုစလဲလောင်း၃ဦးနဲ့တူလာတက်တဲ့တခြားလူအယောက်50လောက်ကိုတီးကြခွဲထားပြီးစောင့်ကြည့်တာပါဒေသခံတွေရဲ့ဓာတ်ခွဲစစ်ဆေးမှုရလဒ်တွေကိုတော့မသိရသေးပါဘူးနိုဝင်ဘာလ၈ရက်နေ့ကကျင်းပမဲ့ရွေးကောက်ပွဲမှာ KNDP ပါတီကကိုယ်စားလှယ်လောင်း30လောက်ဟာကရင်ပြည်နယ်မှာတန်တောင်ကြီးမြို့နယ်ကလွဲလို့ကြံ6မြို့နယ်မှာရှင်ပြိုင်မှုအစီအစဉ်ထားတယ်လို့ပြောပါတယ်ရှင်။ထိုင်းနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုမြင့်တက်လာခဲ့တဲ့ကာလအတွင်းနိုင်ငံတွင်းမှာဗီဇာပုံစံအသီးသီးနဲ့ရောက်နေတဲ့မြန်မာနိုင်ငံသားတွေပါဝင်နိုင်ငံခြားသားတွေကိုစက်တင်ဘာလ26ရက်နေ့ဒီကနေ့နောက်ဆုံးထားပြီးဗီဇာတက်တန်းတိုးဖို့ထိုင်းနိုင်ငံကကြေညာခဲ့ပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကလည်းမြန်မာနိုင်ငံသားတွေကိုထပ်ဆင့်သတိပေးနှိုးဆော်ခဲ့ပါတယ်။ကိုဗစ်ကူးစက်မှုကာလအတွင်းဗီဇာတက်တန်းကုန်သူတွေတက်တန်းတိုးစရာမလိုပဲထိုင်းနိုင်ငံမှာဆက်ပြီးနေခွင့်ပြုခဲ့တာကနေအခုတော့ကိုဗစ်ကူးစက်မှုငြိမ်သွားပြီးဖြစ်တာကြောင့်လုပ်ငန်းတွေအလုံးတရဝင်းပြန်လည်ပတ်ဖို့ထိုင်းနိုင်ငံကလှုပ်တာဖြစ်မယ်လို့မြန်မာရွှေ့ပြောင်းလှုပ်သားအရေးအဓိကလှုပ်ဆောင်တဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း MRC ရုံးတာဝန်ခံဦးမိုးဝေက VOA ကိုပြောပါတယ
်။ကိုကတော့နည်းနည်းငြိမ်သွားပြီ။ဘာရလဲဆိုထိုင်းမှာကူးစက်မှုတော့မရှိဘူး။ပြီးတော့ဒေနောက်လည်းမရှိတော့ငြိမ်နေလားလည်းရှိဖြစ်ပါပြီ။ဆိုတော့အဲ့ဒါကိုစီးသွားလုပ်ငန်းတွေကဖွဲ့ဖို့စီးပွားရေးတန်လည်းတန်ဖို့ပြသဖြစ်နေတဲ့ချွတ်ဆိုးရရုပ်တွေကဖွဲ့ယူဖွဲ့တဲ့တားလူတွေပွားပြီးတော့အဲ့ဒါကိုအစ်တန်းရရနောက်ဆုံးနေလဲတိုးပေးပေါ့နော်လူကိုယ်တိုင်ပေါ့နဲ့တကွာလက်တွေ့လုပ်ဆောင်တော့မှာဒါပြီးရင်တော့တို့ကအဲ့ဒါကိုစက်မှန်တော့မှာပဲပုံစံအဲ့လိုမျို
းထိုင်းနိုင်ငံတွင်ကိုဗစ်ရောဂါအခြေအနေငြိမ်သက်သွားပြီမြေအိနှီးချင်းမြန်မာနိုင်ငံမှာကိုဗစ်ဒုတိယလှိုင်းနဲ့ကြုံနေရတာကြောင့်နှစ်နိုင်ငံနယ်စပ်အဝင်ထွက်တွေကိုထိုင်းတာဝန်ရှိသူတွေဘက်ကအထူးတင်းကျပ်ထားပါတယ်ဒါကြောင့်နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးလည်းထိခိုက်နေပါတယ်ရှင်ကိုဆက်ပြီးမြန်မာပြည်တွင်းကကိုဗစ်ဗိုင်းရပ်စ်ကူးစက်မှုအခြေအနေဆိုင်ရာသတင်းလွှမ်းတဲ့အတူစနေနေ့ညစကားဝိုင်းစီစဉ်တွေကိုဆက်တိုက်နားဆင်ကြရပါတော့မယ်ရှင်
။ဟုတ်ကဲ့ကျမဆုမမမြန်မာနိုင်ငံတွင်းမှာရာနဲ့ချီတဲ့ရဟန်းတန်ဃာတော်တွေမှာကိုဗစ် -19 ရောဂါပိုးတွေ့ရှိလာနေတဲ့အတွက်တန်ဃာတော်တွေသတင်းတုံးနေထိုင်ရာကျောင်းထိုက်တွေမှာဒီကူးစက်မြန်ကပ်ရောဂါဆက်မပြတ်ပွားရအောင်သာသနာရေးဝန်ကြီးဌာနနဲ့ကျန်းမာရေးဝန်ကြီးဌာနတို့ပူးပေါင်းဆောင်ရွက်နေကြတဲ့အကြောင်းပြောပြပေးချင်ပါတယ်။စက်တင်ဘာလ26ရက်နေ့မနက်ခင်းထုတ်ပြန်ချက်အရနိုင်ငံတော်ဝန်မှာတော့ COVID-19 ရောဂါကူးစက်သူက9100ကျော်ရှိနေပြီးသေဆုံးသူက184ဦးထိရှိသွားပြီဖြစ်ပါတယ်။ဒီလိုထောင်ချီတဲ့ကူးစက်မှုတွေထဲမှာဒီရပိုင်းတွင်းမှာကိုရာနဲ့ချီတဲ့ရဟန်းတန်ဃာတော်တွေမှာပိုးကူးထားတယ်လို့စစ်ဆေးတွေးရှိလာတဲ့အတွက်ဒီကူးစက်မြန်ကပ်ရောဂါတန်ဃာတော်တွေရဲ့ကျောင်းတိုက်စာသင်တိုက်တွေမှာဆက်မပြတ်ပွားရအောင်ဝင်းကြီးတော်တွေနဲ့အညီကာကွယ်ထိန်းချုပ်နိုင်ရေးသာသနာရေးဝန်ကြီးဌာနနဲ့ကျန်းမာရေးဝန်ကြီးဌာနတို့ပူးပေါင်းဆောင်ရွက်နေပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွေရညွှန်ကြားရမှုဒေါက်တာတန်းနိုင်စုက VOA မြန်မာပိုင်းကိုနောက်ဆုံးအခြေအနေရှင်းပြပါတယ
်ဒီစာတင်တိုက်တွေတဲ့ပေါ့နော်ကျွန်တော်တို့ဒီနေ့တာဝန်ယူဝန်ကြီးဌာနနဲ့ညှိနှိုင်းပြီးတဲ့အခါကျရင်စာတင်တိုက်တွေနဲ့ specific ဖြစ်နိုင်တယ်ပေါ့နော်ဒီ guideline ကိုလည်းကျွန်တော်တို့ပြုစုရဲရှိပါတယ်အကြံကျွန်တော်တို့ထုတ်ပြန်ပြီးပါတယ်အဲတော့အဓိကတော့စာတင်တိုက်တွေမှာလည်းပေါ့နော်စာတင်တိုက်ရဲ့သဘောတရားစာတင်တိုက်ရဲ့သဘောတရားအရာပေါ့နော်အရာဝင်တဲ့အချိန်မှာလည်းဒါဖြုတ်ပြီးတော့အရာရဲ့သဘောရှိတယ်အာရုံစားတဲ့အချိန်နေစားတဲ့အချိန်တရားထိုင်တဲ့အချိန်စာတင်တဲ့အချိန်စာရင်တဲ့အချိန်ပေါ့နော်ဒါတွေကလည်းဝီနီတော်နဲ့ညီနီကကဲဆောင်ရွက်ရတဲ့ဟာတွေရှိရပေါ့နော် ပတ်ချထားရဆိုရလဲဆွန်းထားတဲ့အချိန်မှာဒီရွတ်ဖက်ရတယ်လည်းရှိရပေါ့နော်ဒါတွေကလည်းစကားပြောရတယ်လို့ဖြစ်နေတဲ့အခါပိုးရှိတဲ့ကိုယ်တော်ကနေပြောတာပိုးမရှိတဲ့ကိုယ်တော်တွေလည်းဒါကူးဆက်သွားနိုင်တယ်ပေါ့နော်ဥပမာကြောင်းတိုက်ဆိုရင်လည်းဒီကြောင်းဆောင်တစ်ခုကနေပြင်ထွက်တယ်ဆိုတဲ့ဒါ mask ကိုဆေးကြတက်စင်ဖို့အများဆုံးပစ္စည်းတွေကင်တွယ်ပြီးနေတာလက်ကို second 20ကြာဆက်ပြနေရေသုံးဖို့တက်တက်စင်ဆေးအသုံးပြုပြီးဆေးဖို့ပေါ့နော်ဒီနေထားရတဲ့ဒါကျွန်တော်တို့စဉ်းစားပြီးတဲ့အခါကျတော့တက်နိုင်တယ်ဝီနည်းတော်နဲ့လည်းညွှန်းမယ်ပေါ့နော်ဒါ guideline ဖြစ်အောင်ကျွန်တော်တို့တာနာရေးဝန်ကြီးဌာနနဲ့ညီနိုင်ဆောင်ရွက်နေရှိပါတယ
်အခုလို COVID-19 ရောဂါကူးစက်မှုနေ့စဉ်လိုရာနဲ့ချီစစ်ဆေးတွေ့ရှိနေရချိန်မှာလူအများပြအစုလိုက်ပြုံလိုက်နေထိုင်နေရတဲ့နေရာတွေမှာယောဂါပိုကူးစက်မှုမရှိအောင်အထူးသတိထားကြိုတင်ကာကွယ်ရမယ့်အခြေရောက်နေပြီလို့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကူးဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကလည်းသတိပေးပါတယ
်စစ်တာများလို့ပိုးတွေ့တာများတာအဲပိုးရှိတဲ့လူတွေကအခုပိုများလာတယ်လို့ယူဆတယ်ပေါ့နော်ကျွန် community နော်ဒီလူလူတွေမှာဒီပိုးကပြန့်နှံ့နေတယ်ဆိုပြီးတော့ကျော်နိုင်တယ်အဲ့တော့ဒီလူများနဲ့နေထိုင်တဲ့နေရာတွေကပိုပြီးတော့ green card ကိုလိုရဲပေါ့အဲ့တော့သူတို့စီမှာဆရာအဓိကတွေ့တာတော့ဒီလိုစားတောက်တဲ့နေရာကအဓိကကူးဆက်တယ်လို့မြင်နေပေါ့နော်အဲ့တော့သူတို့ guideline ဆွဲမဲ့ဆိုရင်ဥပမာဒီထောင်လိုမျိုးနေရာမျိုးပေါ့နော်ခေါ်တာပေါ့နော်မျိုးသားဆောင်မျိုးတီးတီးဆောင်တွေအဲ့ရတွေထားတဲ့နေရာတွေကဘယ်လိုဝေးသလဲကြံတဲ့အချိန်ဒီမှာနေထိုင်တဲ့နေရာတွေမှာတော့ဘယ်မောက်လုံလုံလောက်လောက်ရှိရမလဲလင်းရဝင်ရမလဲလေဝင်လေထွက်ကောင်းရမလဲဆေးရုံတရားအနည်းဆုံး6ပေကွာပြီးတော့နေထိုင်ဖို့ရဲ့အိပ်ဆက်ဖို့ရဲ့ကိုဒါလေးတွေလုပ်ဖို့လိုမယ်နောက်တစ်ခုကစားတောက်တဲ့အချိန်ပေါ့ဆေးရုံတရားမိကတ်နေနေဆိုရင်ပို့ပြီးတော့ကူးဆက်နိုင်တဲ့အခွင့်အရေးပိုများတယ်ပေါ့ဆိုတော့ကျွန်တော်ထင်တာ guideline မှာတော့လိုပဲနေထိုင်တာရဲ့အိပ်သက်တာရဲ့စားတောက်တဲ့အခါမှာမကူးဆက်အောင်ဒါမျိုးလေးတွေကိုဦးစားပေးပြီးတော့တင်းတင်းကြပ်မြန်လောက်တာတော့လူတွေအများကြီးရောဂါခံစားရတာတွေကိုကာဝယ်နိုင်တယ်လို့ထင်တာပါ
အခုဆိုရင်ပြည်ရင်းကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်အပါအဝင်ကြိုတင်ကာကွယ်တဲ့အနေနဲ့မန္တလေးတိုင်းမွန်ပြည်နယ် AR တိုင်းနဲ့ပဲခူးတိုင်းကမြို့နယ်တချို့ကပြည်သူတွေနေအိမ်တွေထဲမှာပဲနေဖို့ညွှန်ကြားချက်ထုတ်ရတာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကပြောပါတယ်
တိုင်းနဲ့ပြည်နယ်အားလုံးကနေပြီးတော့မြို့နယ်ပေါ့330ကနေပြီးတော့ကျွန်တော်တို့ဒီတက်လာတဲ့ data တွေကိုကျွန်တော်ကဒါအချိန်နဲ့အမျှပေါ့နော်ဒါကို analyze လုပ်ရရရှိတယ်ပေါ့နော်ချို့နေရာတွေမှာဒါချစ်ပွားမှုတွေဒါကြားကြားလာတယ်ကိစ္စတွေ့ရှိရတယ်ပေါ့နော်အဲ့လိုနေရာမျိုးတွေကြတော့ဆက်သွယ်ရေးတန်းကြောင်းအရာရှေ့လျှောက်လဲတာတက်လာနိုင်ပြရှိရတဲ့နေရာတွေပေါ့နော်အဲ့လိုနေရာတွေမှာဒါကျွန်တော်တို့ကကြိုတင်ပြီးတော့ပေါ့နော်အများကြီးမဖြစ်ခင်ဖူးငုံလေးဖူးလာတဲ့ဘဝမှာပဲခြေပလိုက်တဲ့ပုံမျိုးပေါ့နော်အဲဒါမှမဟုတ်ကျွန်တော်တို့အဲ့လိုနေရာတွေကိုဒါကျေဟုံနေနဲ့တူချဲ့ကြညာနေဖြစ်ပါတယ
်အခုလက်ရှိပြပခီးသွွားရာဇဝင်လည်းမရှိပိုးတွေ့လူနာနဲ့ထူးတင့်မှုမရှိတဲ့သူတွေမှာပါပြည်ရင်းကူးစက်မှု local transmission ဆက်ပြီးတော့ဖြစ်ပွားနေတာကြောင့်ဒီလိုဆက်မပြတ်ပွားရအောင်ပြည်သူတွေအိမ်ထဲမှာပဲနေကြဖို့စီမင်းစည်းကမ်းတွေထပ်တိုးလှုပ်ဆောင်နေချိန်နဲ့တပြိုင်နက်တည်းမှာပဲပြပခီးသွွားတွေကနေကူးစက်မှုမဝင်ရောက်လာနိုင်အောင်လဲနိုင်ငံတကာလီကြောင်းလိုင်းတွေကိုယာယီပိတ်ပင်တဲ့ကန့်သတ်ကာလကို October 31ရက်နေ့အထိထပ်မံသက်တမ်းတိုးမြင့်လိုက်ကြောင်းပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဘက်ကလည်းမနေ့တုန်းကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်ရှင်ကျွန်မဆုမမ
ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကင်ပဋိပက္ခတွေနဲ့အင်တာနက်ဆက်သွယ်မှုကန့်သတ်ထားတာတွေအဆုံးသတ်ရေးမန္တလေးမြို့မှာတောင်းဆိုလှုပ်ရှားခဲ့ကြတဲ့လူငယ်သုံးဖမ်းဆီးခံရတဲ့အကြောင်းပြပြပါမယ်ကျွန်တော်ထောင်ခံပါဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်၃ဖြစ်တဲ့ကိုစိုးလနိုင်ကိုကျော်တီးရရဲကျော်နဲ့ကိုရဲအောင်တို့ကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာကြုံတွေ့နေရတဲ့အကျက်တဲတွေအဆုံးသက်ရေးတောင်းဆိုဆန္ဒပြခဲ့တဲ့အတွက်ဖမ်းဆီးခံရတာပါအဖမ်းမခံရခင်မန္တလေးဈေးကျွနိုင်စီရှိမှာတောက်ကြနေအစောပိုင်းမှာဆန္ဒပြခဲ့ကြတာနဲ့ပတ်သက်လို့ဆန္ဒပြသူတူဖြစ်တဲ့ကိုစိုးလနိုင်ကအခုလိုရှင်းပြပါတယ်
ကံဒီနဲ့ချင်းပြည်နဲ့တိုင်းရင်းသားဒေသတွေမှာဖက်ဆစ်စစ်တပ်ရဲ့လူမဆန်တဲ့လုပ်ရက်တွေကိုပြည်သူလူထုသိအောင်ချပြတာဖြစ်တယ်။ဆိုတော့ကြောင်သားတွေကိုတမကရဲဘော်တွေကိုမတရားဖမ်းဆီးထောင်ချတယ်။အမကမရတဲ့ပုံမှန်တွေနဲ့တရားစွဲတယ်။ ဆိုတော့ကကျွန်တော်တို့တမကရဲဘော်တွေကိုဖမ်းဆီးထောင်ချုံနဲ့ဒီထွေးကြော်တန်တွေကရက်သွားမှာမဟုတ်ဘူးလှုပ်ရှားမှုတွေကဆက်လက်ရှိနေအောင်ပဲလို့ကျွန်တော်တို့ကပြသခြင်းဖြစ်တယ်တခါပြည်သူလူထုနဲ့အသားနဲ့ရက်တည်တယ်ဆိုတာကိုလည်းကျွန်တော်တို့ကပြသခြင်းဖြစ်တယ်
ရခိုင်မြင်းတွေကပြိပကတွေအဆုံးသက်ရေးတောင်းဆိုလှုပ်ရှားကြတဲ့လူငယ်တွေဖမ်းဆီးအရေးယူမှုတွေကြုံနေရချိန်မှာပဲအခုလိုနောက်ထပ်လှုပ်ရှားမှုတွေကိုဆက်လုပ်နေကြတာပါဆန္ဒပြလှုပ်ရှားမှုမှာပါဝင်ခဲ့သူနောက်တူးဖြစ်တဲ့ကိုကျော်တီဟရဲကျော်ကတော့ဖမ်းဆီးအရေးယူမှုတွေရှိပေမဲ့ဆက်လက်လှုပ်ရှားသွားမှာဖြစ်ကြောင်းပြောပါတယ်
ဆက်ဆက်ကြီးလှုပ်ရှားမှုပြီးတော့နောက်ဆက်ပွဲတို့ဖြတ်တန်းရေးလှုပ်ရှားမှုတွေမှာဘက်သာကြောင်းသားတွေဟာအမြဲအဲ့လမ်းကြောင်းတွေပြင်ပယ်သွားမှာမဟုတ်ပါဘူးကျွန်တော်တို့ပြည်နေနေလေးကျွန်တော်တို့ဘလောက်ပဲပြည်နေပြည်နေကျွန်တော်တို့ဘလောက်ပဲဗဒရားပုံမှန်နဲ့ဖန်စီတာဖန်စီတာကျွန်တော်တို့ရဲ့ဘက်သာကြောင်းသားတွေဟာကျွန်တော်ဒီဟိုဆက်ဆက်ကြီးလှုပ်ရှားမှုဟိုပြီးတော့ဖန်စစ်စတဲ့လူစံနဲ့ကျွန်တော်လောက်ရိုက်တဲ့ကိုကျွန်တော်တို့တက်ွက်တော့မှာဖြစ်တယ်လှုပ်ရှားမှုတွေလည်းစတိုင်လှုပ်တော့မှာဖြစ်တယ်
ဖန်စီကန်တို့တော့ဒီလအစောပိုင်းကလည်းအလားတူမန္တလေးမြို့မှာတောင်းဆိုလှုပ်ရှားခဲ့ကြတဲ့အတွက်ငင်းငင်းသာစုဝေးကွင်းနဲ့စီတန်းလက်လေကွင်းဆိုင်ရာဥပဒေပုံမှန်19နဲ့ဖန်ဝန်ထုတ်ခံထားသူတွေဖြစ်ပါတယ်။အခုနောက်ဆုံးဖန်စီမှုနဲ့ပတ်သက်လို့လည်းမန္တလေးတိုင်းချင်းတာဇံမြို့နဲ့အမှတ်6စကမ်းမှုကအခုလိုပြောပါတယ်။
ကျွန်တော်ငယ်စီ19မှာသူတို့တင်ပြန်ပြေးဖြစ်နေပါတယ်။ထပ်ပြေကကျော်ရေကချားစတဲ့နေမှာလည်း9ကကာကြီးထားလို့ပြန်လာတော့နော်။ကျွန်တော်တို့ကိုကျော်ဒီရနေပြီးသူကလည်းရေကကျော်ပေါ်ပါတယ်။
ချင်းသာတဲ့မြို့နယ်မှာစက်တင်ဘာ10ရက်နေ့ကဆန္ဒပြလှုပ်ရှားခဲ့တဲ့ကိုမျိုးချစ်စိုးကတော့ဒီဘက်ထဲမှာပဲငိမ့်စုစီပုံမှန်19နဲ့ထောင်နဲ့တလတ်ချမှတ်ခဲ့တာပါရခိုင်ပြည်နယ်စိုးအဖွဲ့ရုံးရှိမှာအလားတူတောင်းဆိုချက်တွေနဲ့ဆန္ဒပြခဲ့ကြတဲ့ចောင်းသားတမကအဖွဲ့ဝင်3ကိုလည်းငိမ့်စုစီပုံမှန်19နဲ့ဒီဘက်ထဲမှာပဲတရားစွဲဆိုထားပါတယ်ခင်ဗျာကျွန်တော်ထောင်ခံမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
ရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Human တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အေးရပါဒီတစ်ပတ်မှာတော့အစိုးရကပေးတဲ့ COVID ထောက်ပံ့ခြေတွေကိုသူတို့အပြေအဝမရကြဘူးလို့ပြည်ကြီးနာကပြည်သူတွေကဆိုကြွေးနေကြပါတယ
်ဟိုကလာပေးတဲ့အခါကျတပေါင်းလာပြီးလက်မှတ်ထိုးခိုင်းတဲ့အခါကျတော့နာမည်တွေပါလေရေးပြီးမှလေလက်မှတ်ထိုးခိုင်းနေလျှောက်တော့လက်မှတ်ထိုးခိုင်းတဲ့အခါအပေါ်မှာကြီးလိုက်တယ်ကြီးလိုက်တဲ့အခါကျတော့နှာကောင်းကြီးဟာဟုတ်တယ်တွေးလိုက်တယ်ဒါမဲ့လက်ပေးရတော့တပေါင်းပဲပေးရဟုတ်တယ်ဟဲ့အိမ်မူးတွေနဲ့လေအခင်းနဲ့လူတွေအိမ်အပိုင်ရှိတဲ့လူတွေကြတော့နော်သူ့လက်မကြီးအဲ့ဒါဆိုအပေါ်ရတယ
်မြကြီးနာမြို့နယ်ကဂျော်အီးဖြူကအစိုးရကထောက်ပံ့ပေးမှုတွေနဲ့ပတ်သက်ပြီးသူမရဲ့အတွေ့အကြုံတွေကိုပြောပြခဲ့ရပါဒီဆောင်မအပြည့်စုံကိုမြကြီးနာသတင်းချန်နယ်ကဒင်းနောက်အစတာကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်နိုင်ငံသစ်မှာ COVID-19 ပြန့်ပွားလာမှုတွေနဲ့အတူပြည်သူတွေရဲ့ဝင်ွေတွေလည်းထိခိုက်ရပါတယ်တုံ့ပြန်မှုအနေနဲ့နိုင်ငံလုံးကပုံမှန်ဝင်ွေမရှိတဲ့အခြေခံလူဒန်းစားပြည်သူတွေအတွက်အစိုးရကထောက်ပံ့ကြေးတွေပေးခဲ့ပါတယ်ပချင်းပြည်နယ်မှာဆွေရကထောက်ပံ့ကြေးပေးနေရလေးချိန်ရှိနေပါပြီပထမအချိန်မှာတော့ငွေကျပ်1000ခွဲနဲ့ညီမျှတဲ့စံစီစားစတဲ့အခြေခံစားတောက်ကုန်ဖြစ်စည်းတွေဒုတိယအချိန်မှာတော့ငွေကျပ်1000ခွဲမတရားအချိန်နဲ့စောက်ခအချိန်မှာတော့ငွေကျပ်2000စီပေးခဲ့တာပါဒေါ်အီးဖြူကဆွေရရဲ့အထောက်ပံ့တွေကိုရရှိသူတယောက်ပါသူမကစက်ပေါင်ချမ်းမနေထိုင်သူဖြစ်ပြီးမကြောက်တုတ်ထူရောင်းနေသူဖြစ်ပါတယ်သူမကသူရတဲ့နဲ့ဆွေရထောက်ပံ့ပေးတဲ့ငွေကျပ်1000စီရမယ့်အချိန်မှာငွေကျပ်1000စီနဲ့2ချိန်ရရှိထားသူဖြစ်ပါတယ်ဒါပေမဲ့အုတ်ချုပ်ရည်မှုကတော့ဒူမငွေကျပ်1000ရရှိပြီးဖြစ်တဲ့ဆိုပြီးလက်မှတ်ရေးထိုးခိုင်းပါတယ်တရက်ကွက်တင်းနေတော့ဇာနီအောင်ကလည်
းငွေရမရအောင်အဲ့ဆံမရတဲ့ကစရင်လာောက်တော့ဒီကအိပ်ပဲကောက်တဲ့ချင်းလည်းလက်မှတ်နေတယ်ကွာအိမ်ငါးတွေခုကစားအိမ်ငါးတွေမပေးဘူးတဲ့အိမ်ငါးတွေမပေးဘူးတဲ့အိမ်ငါးတွေမပေါ့ဘူးလို့
လေကုန်းရက်ကွက်နေတော့ဝင်းကြီးကလည်
းတန်ရာကြီးကိုတူးမရှိတူးရှိရကြီးတန်ရာလုံးဘူးမှမရအောင်အန်ဒီလည်းဘယ်မှသွားရမှာမဟုတ်တဲ့တနေ့ကမနဲ့ခင်းစည်းသွားတာတော့ပဲရှိတယ်လိုင်းတွေ့မှာပေါ့တရားမရှိတရားရှိရှိတယ်ကြီးဘယ်သူမှဘယ်မှမလုပ်တော့
ဒီမှာတော့ရက်ကွက်မှာနေနေမိုးတွေအနေနဲ့စင်းလာကောက်တာမရှိတဲ့အပြင်အကြောင်းကြားတာလည်းမရှိဘူးလို့သူမကဆိုပါတယ်အစိုးရကအခြေခံလူဒန်းစားတွေကိုပေးဝေမှုတွေနဲ့ပတ်သက်ပြီးပြဿနာရှိတာမြစ်နာမြို့နယ်တစ်ခုအတည်းမဟုတ်ပါဘူးနိုင်ငံတော်မှာဖြစ်ပွားနေတာပါတချို့အတိုင်းတွေမှာအုတ်ချုပ်ရည်မှုတွေထောက်ပံ့ငွေမရတဲ့အတွက်အုတ်ချုပ်ရည်မှုတွေတိုင်ကြားထားတာတွေရှိတယ်လို့တချို့အတိုင်းနယ်ပြည်နယ်တွေမှာလည်းလက်စားတာတွေရှိတဲ့အတွက်တာဝန်ကရပ်ဆိုင်းတာတွေတွေ့ရှိရပါတယ် အစိုးရကတနိုင်ငံလုံးမှာရှိတဲ့ဝင်ငွေနေတဲ့မိသားစုတွေအတွက်ထောက်ပံ့ငွေကျပ်400.85ဘီလီယံထောက်ပံ့ထားတယ်လို့ COVID-19 ကြောင့်ဖြစ်ပေါ်လာနိုင်တဲ့စီးပွားရေးတယောက်မှုများအပေါ်ကုစားရေးလုပ်ငန်းကော်မတီအစည်းအဝေးမှာပြည်ထောင်စုဝန်ကြီးကပြောကြားပါတယ်မြချနာမြို့နယ်မှာ28ရက်ွက်ရှိပြီးအခုလိုဖြန့်ဝေမှုတွေမှာအတန်ကြေကြေလောင်လောင်နဲ့ပြဿနာရှိနေတာကျပောင်ချန်ရမ်ဘိုမြို့တကြီးစီတာဘရူလေကုန်းငွေကျော်ဆမ်ပြစတဲ့6ရက်ွက်ရှိပါတယ်အဲ့ဒီရက်ွက်တွေဟာ၄ကြိမ်ပေးတဲ့အထင်းမှာတချို့ကလည်းပထမအကြိမ်ရရှိပြီးနောက်တစ်ကြိမ်ရရှိတာတွေမရှိသလိုတချို့ကလည်းပထမအကြိမ်မရရှိဘဲနောက်အကြိမ်မှာရရှိတာတွေလည်းရှိပါတယ်တချို့ကလည်းအစိုးရကကြေညာထားတဲ့ပမာဏမဟုတ်ဘဲညော့နေပြီးရရှိတာတွေလည်းရှိပါတယ်ကျပောင်ချန်အုပ်ချုပ်ရေးမှူး UIC ရကန်က
ရရင်တို့ဆိုင်အဲ့တူတော့ခွေပြီးပြန်စားတာဒါပေမဲ့တို့စေမှုရရင်မှုကမထူပါဘူးယာ
ရရင်မှုစေမှုတွေကစေမပါတဲ့သူတွေတက်လဲမြပြီးပေးရအောင်ဆိုပြီးမှအဲ့ဒီပုံစံအတိုင်းပေးလိုက်တာ2000ရတဲ့သူက1000ရတာပေါ့ပထမကတော့အစိုးရကမရှိတဲ့သူကိုကောက်ခိုင်းတယ်တကယ်မရှိတဲ့သူကိုကောက်ပါဆိုပြီးကောက်ခဲ့တာပတ်စံပေးရအခါကျလာပြီလေအမျိုးမျိုးအုပ်လိုက်လာတာမနေ့調査ပြီးစိတ်သက်သာအောင်နောက်တစ်ခါစီရင်ထက်ပြီးမယ်ဆိုပြီးမနေ့ပြောခဲ့ရတယ
်။အချင်းနှမျိုးနေမှာတော့ COVID ကာလမှာဂျာမန်လက်လုပ်လက်စားဖြင့်စစ်ဆေးရမယ်အချက်16ချက်နဲ့စစ်ဆေးထားပါတယ်။စစ်ဆေးသတ်မှတ်ချက်တွေကတော့နေပိုင်ညပိုင်မရှိရ၊ပြင်ဆင်စားမဟုတ်ရ၊ဝန်ထမ်းမဖြစ်ရ၊ဈေးပိုင်ရှင်တွေမဖြစ်ရစတဲ့အချက်လက်တွေနဲ့စစ်ဆေးတာပါ။အဲ့ဒါနဲ့စစ်ဆေးတာတွေပြုလုပ်ပေမဲ့တချို့တွေကနေမြင်မှုအုပ်ချုပ်ရေးမှုတွေကိုသွားရန်တွေးတာတွေလည်းရှိတယ်လို့မြချနှမျိုးနယ်အထွေထွေအုပ်ချုပ်ရေးမှုဦးတောင်ဝင်းကပြောပါတယ
်။အဆင်မပြေတာနဲ့တချို့တွေကနေမြင်မှုအုပ်ချုပ်မှုသွားရန်တွေးတယ်။ဒဏ်ကရောကပေးတာဖြစ်တယ်လူချင်းကြောက်မှာပေါ့။အဲ့တော့ဟာကျွန်မတို့လည်းပုံပုံရှိတာမဟုတ်ဘူး။ကျွန်တော်တို့ထည့်ပေး။အုပ်ချုပ်မှုအိတ်ချက်ဆိုင်ပြရတာမဟုတ်ဘူး။ဘာလို့လဲဆိုရှိရ။အဲ့တော့ဘာမှလဲဆိုချို့နေမြင်မှုတွေကတချို့ကြတော့လာပြီးရန်တွေးရပါတော့စိတ်ပါတူတူလည်းထည့်ပေးတာပါမှာမဟုတ်။
စီစီရမယ့်အချက်တွေကိုထုတ်ပြန်ထားပေမဲ့တချို့နေရာတွေမှာတော့အစိုးရဝန်ထမ်းဖြစ်ပေမဲ့စာဝတ်နေရေးခက်ခဲမှုအကြောင်းထည့်သွင်းကြတွေလည်းရှိပါတယ်။တချို့နေရာတွေမှာတော့အချက်လက်တွေနဲ့ညီပေမဲ့မရရှိတဲ့နေရာတွေလည်းရှိပါတယ်။အဆင်မပြေမှုတွေကိုအတန်ကြေကြေလောင်လောင်ကြားနေရပြီးတိုင်ကြားမှုတွေရှိတာကြောင့်အုပ်ချုပ်ရေးမှုယုံကိုခေါ်ပြီးဖြေရှင်းတာတုံ့မှုရှိနေပါပြီ။အခုလိုဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းက
ဘာသာတော်ဖြစ်တယ်ကျွန်တော်ကနိုင်ငံတော်မူနေကြီးကောက်ခိုင်းတာကောက်တာဝင်ကြီးရစင်းကောက်နေတယ်ဟုတ်လားအဲ့တော့တက်ဆိုင်ရမြို့နယ်အခြေမှုဆောင်းဟုတ်ဖြစ်ကောက်ခိုင်းတာပေါ့နော်ဒီနေ့အခြေမှုနယ်အခြေမှုခဲအခြေမှုမြို့နယ်အခြေမှုကောက်ခိုင်းတယ်သူတို့ကလည်းတွေ့ချက်ကြီးကြီးကောက်ခိုင်းတာပေါ့တင်းနေတာလည်းမြို့နယ်အခြေမှုကြီးကတင်းနေတာကိုကျွန်တော်ကအတီးပြီးတော့ထုတ်ပေးရမှာရှိတယ်ဘာသာတော်ဖြစ်တယ်ဆိုရင်တော့စဉ်းစားရရှိတယ်ပေါ့နော်အောက်ခြေကတကယ်မရောလို့ဆိုရင်အောက်ခြေရောလို့ဒီမလို့တာပြီးတော့နော်မကောင်းတာပေါ့ဗျာကုပ္ပဆန်ပေးရမှာနိုင်ငံတော်ကလည်းထောက်အောင်ပေးတာတော့မနော်တတိယမလို့ပြရလို့ရှိနေကြလို့ပေါ့နော်ဒီလိုနဲ့တောင်းဆိုဖို့လိုပါတယ်ကျွန်တော်တို့ကနှစ်ခါသုံးခါရှိတယ်ကောက်ခိုင်းတာနော်
ညနေအုပ်ချုပ်ရေးမှူးဦးတောင်ဝင်းကတော့သူ့အနေနဲ့ရရှိလာတဲ့ငွေတွေကိုရရချင်းနဲ့မှပြင်သက်ဆိုင်ရာအုပ်ချုပ်ရေးမှူးတွေကိုခေါ်ယူပေးတာဖြစ်ပြီးအခုလက်ရှိကြုံတွေ့နေတဲ့ပြဿနာတွေကိုလည်းဖြေရှင်းနေတယ်လို့ဆိုပါတယ်။ပထမအခောက်တွေမှာမရရှိတဲ့သူတွေကိုနောက်ကြိမ်တွေမှာလည်းထည့်သွင်းတောင်းခံကြတယ်လို့ဆိုပါတယ
်။မှာသက်ဆိုင်ရာနေမည်မှုတွေကိုဒိုင်နာဒေါ်လာတွေအုပ်ချုပ်မှုတွေကိုအချင်းကန်တွေကပေါ်ပေါက်လာတာ။ဒါနဲ့ပတ်သက်လို့ပြန်စင်းရစ်တဲ့အခါမှာတချို့ကတော့မှန်တယ်တကယ်ကိုမပါခဲ့လို့မရကြတာမှန်တယ်။အဲတချို့မှာတော့ဘာသွားတွေ့ရလဲဆိုရင်ဒီလေကုန်းဆိုရင်ရတဲ့လူတွေက2000ရတာတိုးတော်လည်းပဲချူမပါတဲ့လူတွေသူကကိုကျန်းစာစိတ်နဲ့အာကျွန်တော်တို့တော့1000ပဲပြပါအဲ5000ကိုကျွန်တော်အယောက်20ရနေပြီးတော့မှ5000ထပ်ပေးမယ်အဲ့ဒါကိုမရတဲ့လူတွေပေးလိုက်ပါဆိုတော့နေမင်မှုကသက်ဆိုင်အုပ်ချုပ်မှုမတင်ပါနဲ့အောက်ကအဆင်ပြေတဲ့သူပေးတာလို့ဒီသွားတွေ့ရတာဖြစ်တယ်
ပုံမှန်ဝင်မရှိတဲ့အခြေခံလူဒန်းစားတွေနဲ့ပတ်သက်ပြီးမြစ်သားမြို့နယ်အနေနဲ့ပထမအကြိမ် 15,048 အိမ်ထောင်စုကိုပျက်စီး5မျိုးထောက်ပံ့ပေးခဲ့ပြီးအဲ့ဒါလိုထောက်ပံ့တဲ့အကြိမ်အကြောင်းအမျိုးမျိုးကြောင့်ကြံရည်ခဲ့သူတွေအတွက်အိမ်ထောင်စု 4,382 အိမ်ကိုပျက်စီးအစားငွေကျပ်15,000ပေးခဲ့တယ်လို့သိရပါတယ်။မြစ်နှာမြို့နယ်မှာအိမ်ထောင်စုပေါင်း4,300ကျော်ရှိပြီးတကယ်အိမ်ထောင်စုစည်းနဲ့ပေးတဲ့အိမ်ထောင်စုမှာ19,220ရှိပါတယ်။အခြေခံလူဒန်းစားအိမ်ထောင်စု4,305အတွက်ကိုလည်းထပ်မံတင်ထားတယ်လို့အုပ်ချုပ်ရေးမှူးဦးတောင်ဝင်းကဆိုပါတယ်။ဒါပေမဲ့လည်းအဲ့ဒီထပ်မံတင်ထားတဲ့အထဲမှာတော်ဝင်းကြီးတို့ပါမသေးချပါဘူး။ဘာကြောင့်လဲဆိုတော့ကျမတို့မိသားစုကိုဒီခါမှစည်းနဲ့လာမကောက်သေးတဲ့အတွက်ပါ။ဒီမရောမိသားစုဟာအခြေခံလူဒန်းစားအချက်လက်တွေနဲ့အကင်ကြီးနေပေမဲ့ထောက်ပံ့မှုမှာတကြိမ်တစ်ခါမှဒီမှာမရသေးပါဘူး။မြစ်နာမျိုးနဲ့အုပ်ချုပ်ရေးမှုကမရရှိသူတွေမှာရောက်တင်ပြနိုင်တယ်လို့ပြောကြားထားပေမဲ့ဒေါ်ဝင်းကြီးက
ပုံမှန်ဝင်ငွေရှိတဲ့အိမ်မဟုတ်တဲ့ဟာတွေပေါ့လွတ်လွတ်လပ်လပ်စားတယ်အဲ့လိုမျိုးပေးတယ်လို့အဲ့လိုပဲကြားရတာလေ။
အဲ့ဆိုသူများတွေရတယ်ရတယ်ဆိုတော့ကိုလည်းအဲ့တလောအရန်ခက်တော့ရမလားလို့ပေါ့ငါတို့လည်းတပ်ပြုတ်ကြည့်ရအောင်လို့နမြင်မှုဖြစ်ဖြစ်ယုံဖြစ်ဖြစ်ပေါ့နောက်ကြဟောပနာလက်တူကသူတို့သွားပြောတယ်တဲ့သွားပြောတဲ့ခါကြတော့တဲ့လူဦးရေဘလောက်ဆိုလည်းမသိအဲ့တော့ကိုပဲပေးတာလို့မရတော့ဘူးလို့ပြောလွတ်လိုက်တာတဲ့ဟဲ့ငါတို့သွားရင်လည်းအဲ့တိုင်းမပြောမှပဲတော့ပါပြီမသွားပါနဲ့တော့ဆိုမှ line နေလိုက်တော့တာလေဟိုကိုကအဆင်မပြေလို့ခက်ခဲတဲ့ခါကြကူညီတွေတော့လည်းရချင်တာပေါ့နော်မကူညီတော့လည်းဘလူကိုသွားပြောရမှာလေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြတာရလို့ကျေးဇူးမယ်လို့ဒုအတန်ဖွဲ့သားတွေကပြောလင်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြင်းကြီးနာသတင်းချန်နယ်ကအတာဒုအတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျင်းတို့ဖြစ်ပါတယ်ဒုအတန်အပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒုအတန် Facebook စာမျက်နှာ SoundCloud YouTubeအင်ဂျင်တို့ကလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တရုတ်နဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီကြပြီး Frontier မြန်မာနဲ့ Foundation ဟီဝင်တွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအထန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE American တန်ကနေပြီးဆက်လက်တန်လွှင့်နေပါတယ် COVID ကာယောဂအကန့်အသတ်ခြေနေတွေကြောင့်ပုံမှန်ထုတ်လွှင့်နေကြတဲ့လေလိုင်းနေရာမှာစနေညစကဝိုင်းအစီအစဉ်နဲ့စာထူးတင်ဆက်နေပါတယ်။ဒီကနေ့မှာတော့ COVID ကာယောဂါကူးစက်မှုထိန်းချုပ်ရေးအတွက်အောက်ခြေမြို့နယ်အဆင့်တွေမှာဆောင်ရွက်နေကြတဲ့ဖျားနာကုအခမဲ့စည်းကမ်းတွေကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတော့မှာပါ။ရန်ကုန်တိုင်းဖျားနာကုအခမဲ့စည်းကမ်းဂွင့်ရဲတာဝန်ခံလည်းဖြစ်တာဝန်မြို့နယ်ဖျားနာကုစည်းကမ်းတာဝန်ခံလည်းဖြစ်တဲ့ဒေါက်တာကျော်မင်းထွန်းနဲ့ဆွေးနွေးတင်ဆက်ထားပါရယ်။ကျွန်တော်သားညွတ်ဦးပါ။ကိုဗစ်ရောဂါပိုးကူးစက်မှုပထမလိုင်းအချိန်ကလေးကရန်ကုန်မြို့မြို့နယ်အချို့မှာဖျားနာကူးအခမဲ့စည်းကမ်းလေးတွေဖွင့်လာခဲ့ပါတယ်။ကိုဗစ်ကာလဆေးရုံစည်းကမ်းတွေမှာကိုဗစ်ရောဂါသည်တွေနဲ့အလုပ်များနေချိန်ပုဂ္ဂလိကစည်းကမ်းတွေလည်းပိတ်ထားအချိန်မှာတာမန်ဖျားနာရောဂါသည်တွေအတွက်ရည်ရွယ်ပြီးတော့ဒီအခမဲ့စည်းကမ်းလေးတွေကိုဖွင့်ခဲ့ကြတာပါ။ဒါပေမဲ့အခုဒုတိယကိုဗစ်လိုင်းကျုံလာတော့ရန်ကုန်မြို့ဟာရောဂါပိုးကူးစက်ခံမှုအများဆုံးတွေ့လာပြီးတဲ့နောက်အခုဒီဖျားနာကူးအခမဲ့စည်းကမ်းတွေဟာအောက်ခြေမြို့နယ်အစ်စ်ဒီမှာကိုဗစ်ရောဂါကူးစက်ခံရသူတွေနဲ့အထိကထိတွေ့ရတဲ့နေရာတွေဖြစ်လာပါတယ်။ဒါကြောင့်မလို့အောက်ခြေကူးစက်မှုတွေဘယ်လိုရှိနေသလဲဆိုတာကိုသိနိုင်ဖို့အတွက်ဖျားနာကူးအခမဲ့စည်းကမ်းတွေကြုံတွေ့နေရတဲ့အခြေအနေတွေကိုရောင်တိုင်းဖျားနာကူးအခမဲ့စည်းကမ်းကွင်းရဲ့တာဝန်ခံလည်းဖြစ်တံမွေမြို့နယ်ဖျားနာကူးစည်းကမ်းတာဝန်ခံလည်းဖြစ်သူဒေါက်တာကျော်မင်းထွန်းကိုမေးမြန်းကြည့်ပါမယ်။ဒေါက်တာကျော်မင်းထွန်းခင်ဗျအဲ့တော့အခုကြုံနေရတဲ့နောက်ဆုံးအခြေအနေနဲ့ပဲစပြီးတော့မေးချင်ပါတယ်။ကိုကျော်မင်းထွန်းကိုယ်တိုင်အခုထိုင်နေတဲ့ဒီတံမွေဖျားနာကူးစည်းကမ်းအခြေအနေပေါ့ဒီနေ့ကြုံရတာဘယ်လိုရှိပါလဲခင်ဗျ။
နောက်ဆုံးအချိန်ဒီနေ့အချိန်နဲ့ပြောမှဆိုရင်ဒူနာဒီနေ့ဆိုရင်58ရောက်တာမွေမြို့နယ်အနေနဲ့ပေါ့နော်ကျွန်တော်ပြောမှဆိုတာမွေမြို့နယ်မှာလာပြတယ်တော်တော်များများ58ရောက်မှာအနမ်းတောက်တဲ့ဒူနာ52ပါရှိရယ်48 55ဝန်းကျင်လောက်တော့ဒေတာမှာအလောက်ရှိရယ်အနမ်းကြောက်တယ်ဖျားတယ်ကိုဗစ်တန်နေရပေါ့နော်အဲ့လိုဆွဲထည့်လိုက်တယ်ပေါ့နော်ခုနအသက်ကြီးပိုင်းနေယောဂအခန့်ရှိရယ်လူတွေမောတယ် SPO2 ဆိုရယ်ဒီအောက်ဆီဂျင်လေဗယ်တိုင်းတဲ့ဥစ္စာကျနေတယ်ပေါ့နော်အဲ့ဒါကြီးကျတော့ကျွန်တော်ဆေးရုံလမ်းပြီးတော့ချက်ချင်းပို့ရတယ်ပေါ့နော်အဲ့လိုပို့ရတဲ့ဒူနာဒီနေ့3ရောက်ရှိတယ်ပေါ့နော်တဲ့ဒူနာကြတော့လူလက်ပိုင်းလူငယ်ပိုင်းဒီမမောဘူးပေါ့နော်အနမ်းတောက်တာတစ်ခုနဲ့တချို့ကြဖြားလာလောက်ပဲပေါ့နော်ကိုဗစ်တန်တရားလို့ပုံလည်းမျိုးလေးနည်းနည်းပါပါရှိရပေါ့နော်အဲ့လိုလူနာကြတော့ကျွန်တော်တို့ကတကယ်တမ်းဆွတ်ယူပါမယ်ပေါ့နော်ဆွတ်ယူပါဆေးရုံပို့ရမယ်နေထားပေါ့နော်ဒါပေမဲ့ဆေးရုံကလည်းသူလက်ခံနိုင်တဲ့အတိုင်းဒါကလည်းကတင်တွေကလည်းပြည့်နေလူနာအရန်များတဲ့ပုံမှာကျွန်တော်ပို့လို့မရတဲ့အနေအထားတွေရှိရပေါ့နော်လက်ရှိအချိန်ကာလမှာပေါ့နော်အဲ့လိုအဲ့ဒါကြောင့်ကျွန်တော်အဲ့ဒီလူနာတွေကိုနောက်ဆုံးကတော့နောက်ဆုံးဒီအိမ်ပဲသူနေတဲ့အိမ်ပဲကျွန်တော်ပေးပြန်ရပြီးတော့ ပြည်ပြန်လိုက်ပြောသူဘလူးနေဘလူးထိုင်ပေါ့နော်ဟိုနေပုံထိုင်ပုံဒီကိုကျွန်တော်တို့ဒီ cyber league လုပ်ပေးတာကျွန်တော်တာမွေမျိုးနဲ့ဒီ fewer queen နေမှာပေါ့နော် and ဘလူးနေဘလူးထိုင်အိမ်မှာဧည့်သည်မလာနဲ့ပြောအိမ်မှာနေ6ပေအကွာပေါ့နော်တောင်းတောင်းတမိသားစုနဲ့နေပြီးတခြားနေခိုင်းနေပေါ့နော်အဲ့လိုအစားရှိပြီးဒီနေပုံထိုင်ပုံဒီ cyber league ပေါ့နော်ကျွန်တော်တို့လုပ်ပေးထားတယ်အဲ့ဒါလေးပေးလိုက်တယ်အရေးပေါ် emergency တခုခုအနေထားလေးတွေပြောပြတယ်ဘလူးချင်းနေဆိုဘလူး emergency အနေထားမျိုးရှိတယ်ပေါ့နော်အဲ့လိုဆိုရင်ကျွန်တော်တို့เนี่ยชื่อโหเราเสร็จด้วยค่ายเนี่ยเสร็จด้วยค่ายเนี่ยเราโฟนนัมเบอร์ดิแท็กไปแล้วเราเราดีโฟนนัมเบอร์ดิแท็กไปแล้วเราระบบติดค่ายเนี่ยดีเดลี่ระบบเนี่ยเราโจโฟนนัมเบอร์ดิโหเสร็จพี่แล้วเดลี่ชื่อเนี่ยแต่มาเดลี่เตยทาพี่ไปบ่เนาะเราโฟนเสร็จพี่แล้วระบบติดค่ายเนี่ยบ่เนาะดีสวดอยู่มั้ยเฉยบ่เนาะอุบาซื้อยอมกระเดเนียหลุดเดพี่แล้วดีอินเซนเนี่ยเราดีฟีเวอร์คลินิกท่านากูเข้ามาเซกันก็เลยตะบักกู2 3เราเราอยู่เลยบ่เนาะဒီအဲ့လိုနေနေမှာနေရာလွတ်တယ်ချောင်းတယ်ဆိုရင်ကျွန်တော်အက်တီတူနာဖုတ်ဆက်ပြီးတော့နေရာဒီ booking ထည့်ပေးလိုက်တယ်ပေါ့ဆွတ်ယူမယ် positive negative ဖြေထုတ်မယ် positive ဆိုရင်တော့ဖောင်ကြီးပို့တယ် negative ဆိုရင်တော့အိပ်ပေးပြန်တယ်ပေါ့နော်အဲ့လိုတွေတရှိဆောင်ရနေတယ်ပေါ့နော်ကျွန်တော်ဒီတရှိအနေထားမှာ
ဟုတ်ကဲ့အဲ့တော့ကျွန်တော်နည်းနည်းရန်ကုန်တိုင်းတစ်ခုလုံးကတခြားကွန်ရက်ကရှိနေတဲ့ fiber clinic တွေအချင်းတွေပါမြေးခြင်းတယ်အဲ့တော့တကယ်တမ်းလူနာတွေနဲ့ပတ်သက်လို့နည်းနည်းနည်းနည်းရှိရလားခင်ဗျအ
ဲအမှန်တိုင်းပြောမယ်ဆိုရင်ကျွန်တော်တရှိလူနာအင်အားတော့အများများလာတယ်အများများလာတော့အဓိကအနေထားဘာဖြစ်လဲဆိုတော့အဲလူနာဟိုဒီတီးခြားပေါ့နော်ကျွန်တော် quarantine ကတော့အဆင်ပြေတယ် quarantine ကတော့ကျွန်တော် primary contact တွေခွဲထုတ်တယ်အဓိကဒီအဲ covid တန်လေးရလူနာပေါ့နော်ဒီအနမ်းပြောက်တဲ့လူနာအဲအဲ့လိုလူနာတွေကိုအဓိကတီးခြားထားမဲ့နေရာမျိုးလက်ရှိလူတွေပေါ့နော်ဟိုနေရာပြီးတော့အဲ့ဒီတီးခြားထားမဲ့နေရာကိုကျွန်တော်လုပ်ဖို့လိုတယ်အဲ့ဒီနေရာနေရာကျွန်တော်ဆွတ်ယူဖို့လိုတယ်ဆွတ်ယူပြီးတော့အဖြေကောင်းကောင်းအဖြေထုတ်ပို့လိုတယ်ပေါ့နော်အဲအဲ့ဒီလူနာကျွန်တော်ခုနရက်ွက်ထဲမှာလည်းထားဖို့မသိတော့ဘူးအိမ်မှာလည်းထားဖို့မသိတော့ဘူးဒါတော့တိချာနေရလို့ရတိချာနေရမှာကျွန်တော်ထားမယ်ထားပြီးတော့ဆွတ်ယူမယ်ဆွတ်ယူပြီးတော့ကျွန်တော်အဖြေထုတ်မယ်အဖြေထုတ်ပြီးတော့ positive ဆိုရယ် positive အလျောက်ကျွန်တော်တို့ဥသားမှုပေးမယ်ဖောင်ကြီးပို့မယ်ဒါမှမဟုတ်ဒီ waiver ကြီးပို့မယ်ပေါ့နော်ဆိုတက်မှတ်ထားတဲ့နေရ positive ထားမှာထားတဲ့နေရကိုတက်တက်ပို့ပေးမယ်ပေါ့နော် negative ဆိုတဲ့ negative အလျောက်အိမ်ပေးပြန်မယ်ဒါမှမဟုတ်ဒီသူတက်မှတ်တဲ့နေရမှာတပတ်နေနေပေါ့နော်တစ်ခုတက်မှတ်လိုက်ပေါ့နော် negative ဆိုမှာဆွတ်နောက်တစ်ခါယူခြင်းလည်းယူပေါ့နော်အဲ့လိုတစ်ခုတိတိပတ်ပတ်တက်တက်မှတ်မှတ်ကိုပေါ့နော်ချမှတ်လိုက်ရင်ပေါ့နော်အဲကျောင်းမဆိုအဆင်ပြေတယ်အလောက်အကန်ရပေါ့နော်အဲ decision ကတခြားလေးနည်းနည်းဒီချမှတ်ဖို့လိုတယ်ပေါ့နော်အခုကဒီအဲ့ဒီဒူနာကိုကျွန်တော်တို့ကဘယ်မှာထားရမယ်ဆိုရအခက်ခဲချင်းတယ်တကယ်လည်းနိုင်နိုင်နေနေတော့ရှိတယ်မရှိရမှာရှိဒါပေမဲ့ decision ကတခြားလေးကိုဟိုမချရတဲ့ပုံမှာကျွန်တော်လောကကံကခံတယ်ဆေးရုံကလည်းသူ့အခက်ခဲကဆေးရုံကိုလည်းပို့လို့မရအဲပြီးတော့မျိုးနယ်မှာလည်းအဲဒီဟိုလူအိတ်ရက်ွက်ထဲကိုလည်းဒူနာကိုထားလို့မရအဲ့ဒူနာကိုကျွန်တော်တို့ကဟိုလောကကံကဘာမှဘာလို့ရမယ်မသိဘူးနောက်ဆုံးအိတ်ပေးပြန်တယ်အိမ်မှာဘလို့နေဘလို့ထိုင်ဘလို့လုပ်ပေါ့နော်ပြီးပြောတယ် emergency အခြေအနေပြောပြတယ်ပေါ့နော်အဲ့လိုလေးဖြစ်နေတော့ကျွန်တော်အခုဒီနေ့မှာတော့ဒီဟိုဒီရန်ကင်းမှာပေါ့နော်ရန်ကင်းမြို့နယ်မှာတော့ကျွန်တော်ဒီ isolation center လေးတခုပုံစံမျိုးလေးထားဖို့ပေါ့နော်ကျွန်တော်ဒီ program လေးတခုဆွဲတယ်ဆွဲပြီးတော့ဒီအဲ့မှာကျွန်တော်ဒီတန်ရရလူနိုင်ထားမယ်ဒါလည်းတော့အဲ့မှာကျွန်တော်တန်ရရလူနိုင်ထားမယ်ထားပြီးတော့ကျွန်တော်ဆွတ်မယူတော့ကြားတယ်ဒါပေမဲ့ဆွတ်မယူကြားမယ်သူအနေရောဂါလက္ခဏာသက်သာဝင်အိမ်ပြေးပြန်မယ်ပေါ့နော်ရောဂါလက္ခဏာရှိနေသေးတယ်ရောအဲ့မှာထားမယ်ပေါ့နော်အဲကျွန်တော်မဲ့ဒီတပတ် sorry ဆယ်ရက်နဲ့နှစ်ပတ်လောက်တော့အဲ့မှာနေရာလေးရောဂါလက္ခဏာသက်သာပြီးမှအိမ်ပြေးမယ်အရေးပေါ် emergency တခုဆိုရင်ဆေးရုံလွတ်မယ်အဲ့လိုလေးတော့plan นี่ซွဲတော့ကြားတယ်မျိုးနဲ့အစင်ပေါ့နော်မျိုးနဲ့အစင်မှာ isolation center ကြီးထားမယ်ထားမယ်ပေါ့နော်အယောက်20 30ဟိုဟိုအယောက်50လောက်တော့ထင်တယ်ကျွန်တော်တမျိုးနဲ့မှာအလောက် isolation center ပုံစံမျိုးထားမယ်ပေါ့အဲ့ဒီလူနာကိုတီးခြားထားမယ်ဆေးရုံမပို့ခင်အခြေအနေမျိုးပေါ့နော်ထားမယ်ဆေးရုံကခုနပြောလို့နေရာလွတ်တယ်ကရင်ချောင်းတယ်ဆိုဆေးရုံပို့မယ်ဆွတ်ယူမယ်အဲ emergency အခြေအနေမျိုးဆိုချက်ချင်းလွှဲတယ်ဆေးရုံကလက်ခံပေးတယ်အဲဆေးရုံက emergency ထားမယ်နေရာမျိုးလေးတော့ခြံထားတာရှိတယ် emergency လူနာအတွက်ကိုတီးတယ်ပေါ့နော်ဒါပေမဲ့ကျွန်တော်ဟိုအကြံပေးချင်တာဆွတ်ပါတစ်ခါယူမယ်တစ်ခါလည်းပြီးတော့မှာတစ်ခါလည်းဟိုတက်တက်သွားသွားလုပ်မယ်ဆိုရင်တော့ကျွန်တော်တို့အားလုံးနိုင်နိုင်နင်းနင်းတော့ရှိတယ်ဒီနေသားမှာရှိတယ်ပေါ့နော်
အခုကဆွတ်ကိစ္စကျွန်တော်မေးချင်လို့အဲ့တော့ယောဂပိုးစမ်းတက်နိုင်တာကကိုဇာတိမြတ်လူနာတန်တရားလူနာအားလုံးကိုစမ်းတက်နိုင်ပါမလားအဲ့လောက်ထိ capacity ရောရှိလားခင်ဗျာ
ဟုတ်အဓိကအဲ URAC capacity ကကျွန်တော်တို့မှရှိတယ်ကျွန်တော်ဝိုင်းပြီးလုပ်ပြီးဝိုင်းယူပေးလိုက်လို့ရဆွတ်ကဒါပေမဲ့စစ်တက် capacity မှာတော့ထောင်နေတာတခုရှိတယ် NHM မှာတော့ပုံနေရတယ်ပေါ့နော် NHM တော့ပုံနေတာတကယ်နဲ့စစ်တက် capacity ကိုနည်းနည်းလေးဘောနော် government ဘက်ကတခုတော့စီစဉ်မှာပါကျွန်တော်ထင်တာတော့လေအဲ့ဒါဟိုဆက်ပြီးတော့စစ်တဲ့နေရာမှာတော့ထောင်နေတော့အဓိကကျွန်တော်တိုးပြီးစစ်လို့မရအောင်ဖြစ်နေတိုးပြီးယူလို့မရအောင်ဖြစ်နေတာပေါ့နော်အခုဘက်မှာတိုးပြီးစစ်လိုက်မယ်ဆိုရင်ကျွန်တော်တို့ဒီအဲလူနာရော data တွေရောထွက်လာမှာပေါ့နော်ဒီ positive negative တွေထွက်လာမယ်ထွက်ပြီးတော့ကျွန်တော် positive ဆိုရင် positive လေးကိုကျွန်တော်ထားမဲ့နေရာထပ်လို့ပြအောင်တစ်ခါထပ်ပြီး positive ထွက်လာမယ်ဆိုတော့အဲ့ဒီ positive တမာတော့ထားဖို့နေရာတစ်ခါတော့ထောင်နေမယ်ပေါ့နော်အဲ့လိုလေရရှိတခုတခုမှာတော့ထောင်နေရရှိတယ်။
ဒီတော့ကဒေါက်တာကျော်မင်းထွန်းအစောပိုင်းမှာပြောတဲ့အခါမှာတံပွေမြို့နယ်ကိစ္စမှာပြောရင်90ကျော်မှ90လောက်ကအနက်မရဘူးဆိုတဲ့တန်တရားလူနာပုံစံဖြစ်နေတာပေါ့နော်။အဲ့တော့ဒီလူတွေနဲ့ပတ်သက်လို့ quarantine လုပ်မယ် quarantine လုပ်မယ်ဘာညာဆိုရင်အဲ့လူတွေကတော့လူလလရှိရလားခင်ဗျ။ဟု
တ်ပါတော့အိမ်မှာခုနတချို့တော့အိမ်မှာတိချာတယောက်တည်းနေတာရှိတယ်။တချို့ကြောင့်2ယောက်တိတက်နေတာရှိတယ်ပေါ့နော်။တချို့ကြောင့် ိမ်မနီးအဆင်မပြေတဲ့လူရှိတယ်ခုနအဆောင်နေတဲ့လူအဆောင်ကသူရောဂါလက္ခဏာပြနေပြီအဆောင်လက်မခံတော့အဲ့လိုလူနာဟိုဒီပေါ့နော်ချို့ချောက်အိမ်မမိသားစုတွေအများကြီးပဲအဲ့လိုပေါ့နော်အဲချို့ချောက်လူလူလားလားနဲ့ဟိုတီးခြားနေကျင်တဲ့လူရှိတယ်အဲကျွန်တော်တို့အခုဒီရပိုင်းနေ့မှာဟိုပြဿနာဘလို့တက်နေဆိုအဆောင်နေတဲ့လူတွေပြဿနာတက်တယ်အဆောင်လက်မခံတော့ဘူးအဲပြီးတော့ရက်ွက်ထဲရလည်းလက်မခံတော့ဘူးသူတီးခြားလေးတနေရာလေးစီစဉ်ပေးပါဘောနော်သူလောလောဆယ်နေဖို့တိုင်ဖို့ဘောနော်နည်းနည်းအဆင်ပြေရပြီဘောနော်အဲ့လိုလေးရှိအဲ့လိုလူနိုင်အဲ့ဒီလူနိုင်တော့အနည်းနဲ့များတော့ဒီဘက်မှာကျွန်တော်အဲ့လိုလုံချင်းအားဖြင့်အဆင်ပြေမယ်လို့ကျွန်တော်မျှော်လင့်နေဘောနော်မျှော်လင့်နေအဲတချို့ကြောင့်တယောက်တည်းနေတယ်အဆင်ပြေရင်အဲ့လိုအဲ့လိုအိမ်မှာဒီကျွန်တော်တို့ report တင်ဟောဒီအဲသူနေတဲ့ဒီမြို့နယ်ဘောနော်ဒီရက်ွက်အုပ်ချုပ်ရေးမှုကိုကျွန်တော်တို့ဘက်ကနေ report ပြောလိုက်တယ်ဒီမြို့နယ်မှာဒီအိမ်မှာ covid positive ပုံစံမျိုး suspect တယောက်ရှိတယ်တစ်ချက်ကြည့်ချက်ပြပါအဲရက်ွက်အုပ်ချုပ်မှုကနေဆင်ဒီလမ်းอ่ะဗောနော်ຢາຍမှုစိန်မှုအကြောင်းကြမယ်ဒီအိမ်မှာရှိရကြည့်ပေးတာသူ့အပြင်မထွက်စေတဲ့နှစ်ပတ်ဗောနော်အဲပြောမယ်ဆိုလော့ဒ်ဒေါင်းပုံစံမျိုးသူ့ကို quarantine ပုံစံထားထားလိုက်တာဗောနော်အများကြီးနေတဲ့လူကြတော့ကျွန်တော်တို့ခုန isolation ဆိုတဲ့ center မှာကျွန်တော်ပြန်ရွှေ့ပြီးထားမယ်အဲ့လိုလေးတော့ကျွန်တော်တို့ခွဲထားတယ် isolation center မှာလည်း capacity ကအများကြီးမဆန်ဘူ
းဟုတ်ကဲ့နောက် fever clinic ဒီမှာအဓိကနည်းနည်းကြတာကကျမကြီးဝန်ထမ်းတွေရဲ့ baking လုံခြုံမှုပေါ့အဲ့တော့ကျမကြီးဝန်ထမ်းတွေရဲ့ baking လုံခြုံမှုဆိုတော့ဖျားတဲ့လူတိုင်းကလာပြနေတယ်အများနဲ့သူတို့ထိတွေ့နေရတဲ့အခါကျမကြီးဝန်ထမ်းတွေရဲ့လုံခြုံမှုနဲ့ပတ်သက်လို့ရောဒီ fever clinic တွေကဘာလို့ပေးနိုင်လဲ
ကျွန်တော် fever clinic ကတော့အဓိကဒီ MOHS ကနေကျွန်တော်ဒီချမှတ်ထားတဲ့ senior scan နဲ့ down line ကနေတစ်ဆင့်ကျွန်တော် guideline နဲ့ကျွန်တော်ဆောက်လိုက်တာပေါ့နော် infrastructure ပေါ့နော် twin degradation တွေပါလောက်တယ်ဘယ်လူနာ waiting area လောက်ထားတယ်ပြီးတော့လူနာတွေ line step by step လောက်ထားပေါ့နော်ပြီးတော့ကျွန်တော်ဆရာဝန်တွေအတွက်ကိုဆရာဝန်ဆက်တက်ခံလို့ခေါ်ရပေါ့နော် examination room ဆိုတော့ကျွန်တော်ဒီလုံးဝအလုံးပိတ်အခန်းကြီးပေါ့နော်ကျွန်တော်ဒီလုံးဝအလုံးပိတ်အခန်းလူနာနဲ့ဆရာဝန်နဲ့ကြားမှာလဲ၆ပေခုံခုံချပြီးတော့ထိုင်ခိုင်းနေပေါ့နော်ကျွန်တော်ဆိုခုနလူနာအလုံးပိတ်ဆရာဝန်အလုံးပိတ်ခံတယ်ပါဒါပေမဲ့လူနာအရှိမှာရမ်းမှာလဲကျွန်တော်ဟိုပလတ်စတစ်ကြားလို့ပေါ့ရှိရပန်လို့ပေါ့ရှိရပေါ့နော်အဲတစ်ခုနဲ့တစ်ခုနဲ့ infrastructure မတူကျွန်တော်ဟိုဒီတောင်ပေါ်မှာဆိုပလတ်စတစ်ကြားကြီးအထူးကြီးကားထားအရှိမှာပြီးလူနာကိုလည်းအေးအရှိရတယ်၆ပေကွာထိုင်ခိုင်းတယ်ပြီးလူနာဟိုတယောက်ပြီးတယောက်ပြီးတော့ဒီ volunteer ကနေပြီးရတယ်ဆေးဖြန့်တယ်အေးပလတ်စတစ်ရှိပြီးရောဒီလူနာထိုင်ကုန်ရောဆေးဖြန့်ပြီးတော့နောက်တယောက်ကိုကျွန်တော်သူခေါ်တယ် volunteer အဝေးကနေမိုင်းနေလားခေါ်နောက်တယောက်ဝင်လို့ရပြီအဲကြမှာနောက်တယောက်ဝင်လာတယ်ပေါ့နော်ကျန်တဲ့တောင်းနဲ့ cross infection ကိုခေါ်လဲပိုးမကူအောင်ရောဂါပိုးမကူအောင်လဲကာကွယ်ထားပြီးသားပြီးတော့ဒီဆရာဝန်တွေပိုးမကူအောင်လဲပြင်ဆင်ပြီးသားပေါ့နော်ပြီးဆရာဝန်တွေတော့ကိုအင်ဂျီဟိုချုပ်တဲ့ဟိုလဲဖို့အခန်းလဲရှိပြီးသားပြီးတော့အေးချုပ်ပြီးတော့လဲကျွန်တော် chlorine စိမ့်နဲ့ဘုံနဲ့ရှိပြီးသားအေးဘုံနေနဲ့စိမ့်မယ်ပြီးရင်မြို့နဲ့စီမံလာတိတ်နေပြီးတော့ချက်ချိန်ကြီးဆေးလာဖြန့်နေအားလုံးပြီးသွားရင်ပေါ့နော်ပြီးတော့ဂျားမှာဂျူရွာဂျူရွာလဲဘုံနဲ့ဒီကနေတစ်ဆင့်ဒီဆေးဘုံနေနဲ့ဖြန့်တာရှိတယ်အလုံးကပိုး infection control ရောတရားလေးလောက်ထားလဲကျွန်တော်ဒီ fever clean မှာတယောက်မှကျွန်တော်တို့ positive ဟိုမထွက်သေးဘူး contact လည်းမရှိသေးဘူးဟိုဒီဒီကျမရဲ့ hack ရဲ့ဒီဟိုဒီ worker တွေပေါ့နော်ကျွန်တော် hack ရဲ့ worker ကျမရဲ့ social ပေးတဲ့သူတွေပေါ့နော်အဲ့အနေနဲ့ကျွန်တော်ဆရာဝန်ကလည်း positive မရှိသေးဘူးသူနာပြုလည်းမရှိသေးဘူး volunteer လည်းမရှိသေးဘူးကျွန်တော်ဘာကြောက်လဲဆိုတော့ဒီအဲ့ precaution ပေါ့နော်တရားလေးစီးနေကန်နေစနေတရားလေးလှူထားတဲ့ပုံမှာအခုချိန်ကြီးလုံးဝ positive ဆိုတာအခုဒီချိန်ကြီးမရှိသေးဘူး fever clinic ကနေထွက်တဲ့လူတွေ
ဟုတ်ကဲ့အခုရန်ကုန်တိုင်းတွင်းမှာရှိတဲ့ဒေါက်တာကျော်မင်းထွန်းတို့ဒီကွန်ရက်ဒီအားလုံးနဲ့မှာရန်ကုန်တိုင်းထဲမှာဘယ်မြို့နယ်ကဘယ်မြို့နယ်ဘက်ကအဆိုးဆုံးလို့ဖြစ်နေလဲခင်ဗျအဓိက fever clinic ကိုလူနာအများဆုံးလာတာလို့ဘာလို့ချိန်နေ
ဒီအင်းစိန်ရဲ့အင်းစိန်လို့မရန်ကုန်လို့ဒီလိုင်းတိုင်းရွှေ့ပြီးသားအဘက်တွေကများတယ်အဘက်ကဆက်ရုံအလုံးရုံတောင်တကုန်လည်းများတယ်အဘက်တွေကတောင်တကုန်ကလည်းတကယ်တည်းကိုအများကြီးပဲလာပြားကြတယ်ဒီဒီဆက်ရုံအလုံးရုံဘက်ကနေဝန်ထမ်းတွေပေါ့နော်ဒီလာပြားကြတယ်ဒီအဲ့ဘက်မှာဒီအထက်ကျုပ်စရုပ်တွေလည်းအများများတယ်အမလူတွေအများကြီးရာနဲ့ဟိုထောင်းနဲ့ချီကြတယ်ပေါ့နော်အဲ့လိုလူတွေလာပြကြတယ်ပြီးတော့ဒီဒီဘက်တရာတော့ကျွန်တော်ဒီ new dream ပဲပေါ့နော် downtown area မှာကျတော့ဒီလူကအဲ့လိုဟိုဘက်တဲ့ဆိုင်တော့တိတ်မရှိဘူးပေါ့နော
်
ဒီနေ့ဆိုရင်ကျွန်တော်အများဆုံးမှာဒီနေ့ဆို58အောင်အေးဟိုတချို့ဟိုဘက်တွေကျတော့အများများတယ်80 80ဟိုအဲ့လိုတွေပေါ့အနည်းဆုံး60အပေါ်မှာရှိတယ်သူတို့ဟိုဘက်တွေကျတော့လေလူဦးရေကများတဲ့ပုံမှာလာပြတဲ့လူတုံးထားလည်းများတယ်အဲ့ဒါမဲ့လာပြတဲ့လူတွေထဲမှာယောဂလက္ခဏာတွေကအတူတူပဲကိုဗစ်လက္ခဏာတွေပဲအနေပြောက်တာတွေပဲအခုဒီကာလမှာဖြစ်နေတာပေါ့နော်ကျွန်တော်ကြုံတွေ့နေရဘလို့ဖြစ်တော့အဲ့ဒီလူတွေကို manage လုပ်ဖို့ပမာထားပဲပြုမယ်ဘလို့လုပ်မယ်ဆိုရဲဥစ္စာပြဿနာပဲတန်တယ်အခုကလေဆော့ယူမယ်ကိစ္စပဲတန်တယ်ဆိုအဲ့လိုအဲ့လိုပေါ့နော
်ဟုတ်ကဲ့
ဒီကျန်တာအားလုံးကြုံတွေ့နေအခုလက်ရှိရန်ကုန်တိုင်းအတွင်းမှာဖြစ်နေတဲ့
အခုရန်ကုန်တိုင်းဒီ fever clinic မှာရှိတဲ့ကျွန်တော်တိရလောက်ကျမိုင်ဝန်ထမ်းအများစုက volunteer လုပ်နေကြတာဖြစ်ပါတယ်အဲ့တော့ volunteer လုပ်နေတာဘလောက်ထိကြာကြာလုပ်နိုင်ပါ့မလဲလူအင်အားလုံလောက်ရလား
အဲကျွန်တော်တို့အခုကတော့ရေရှည်တိုက်ပွဲလို့ခေါ်ပါတော့ဒီဟိုဒီ COVID-19 ကလေရေရှည်တိုက်ပွဲဆိုကျွန်တော်အားလုံး volunteer တွေတို့ထားတယ်ဒါကျွန်တော်တို့ဟိုရေရှည်တိုက်ရမယ့်အနေအထားရှိရဲ့နော်အားလုံးပြည်စေတာ backup plan ကိုလုပ်ထားဟိုဘယ်လောက်ထိဟိုကူညီပေးနိုင်မှာလဲအစကတည်းကကျွန်တော်တို့ဟိုတော်တော်များများနဲ့ပူးပေါင်းလာပါတယ်ကျွန်တော်ဆရာဝန်နေရောတူနာပြုတွေရောဒီဒီ volunteer လုပ်ချင်တဲ့လူငယ်တွေရောဘောနော်အကုန်လုံးဘောနော်အစအစရသူတို့ဝိုင်းပြီးရောဟိုကူညီပေးတယ်ကျွန်တော်တို့ကလည်းစကြရဒါတော့ကျွန်တော်တို့ဟိုမှတ်ထားပါတော့နည်းနည်းလေးရေရှည်မဲ့တဘောရှိရေရှည်တိုက်ပွဲတို့ခေါ်ပဲအချိန်လည်းပေးရတယ်အဲပြီးတော့ဒီနောက်ကလူလည်းပြင်မယ်နဲ့အခက်မသိရင်ယောဂပိုးလည်းကူးနိုင်ချေရှိတာပေါ့နော်ကိုယ်နိုင်ချေရောအားလုံးကလည်း ဒါတွေရောကျွန်တော်တို့ risk ယူပြီးတော့လောက်ကြတယ်ဗောနော်လောက်ကြတော့အားလုံးကလည်းဒီကျွန်တော်တို့ဟိုဝိုင်းမီတောက်တော့ဟိုကျွန်တော် covid 19ဗောနော် psd ကျွန်တော်တို့အဲတိုက်ထုတ်မယ်လို့ကျွန်တော်တို့လက်ရှိ volunteer တွေဘက်ကနေလည်းအဲရီမန်ကျက်ကြီးရှိတာပေါ့နော်ဟု
တ်ကဲ့ဟုတ်ကဲ့အခုဒီကိုကြီးကဒီ fiber clinic တီကို run တဲ့ခါပါတို့ operate လုပ်တဲ့ခါမှာဒီဘန်နာကြီးအခက်ဘန်နာကြီးကိစ္စပေါ့အဲ့ဒါကအလှူငွေတွေကိုအဓိကထားလားဒါမှရှိအစိုးရထောက်ပံ့မှုကိုအဓိကထားလားဘယ်လိုပုံစံမျိုးနဲ့သွားရမှာလဲ
အဲကျွန်တော်ကနှစ်ပိုင်းရှိတယ်ကျွန်တော်အခုဒီ fiber clinic ကကြတော့ကိုတူကိုထစနစ်ပေါ့နော်ကျွန်တော်ပြည်သူလူထုရေ donation ပေါ့နော်ကျွန်တော် donate ကြရတဲ့ဒီအလှူငွေနဲ့ပေါ့နော်ကျွန်တော်ရက်တည်နေတယ်ရည်နေတယ်ကျွန်တော်ပထမတော့ဒီစပြီးတော့မတီးတာပေးတာတော့ကျွန်တော်မြို့နယ်ကျမ်းမှာနေတစ်ဆင့်ပေါ့ကျွန်တော်မတီးပေးလိုက်တယ်မတီးပေးတော့ကျွန်တော်စဖွင့်တယ်ဆိုသွားတယ်စဖွင့်ပြီးတော့အလူရှင်ကနေဒီမြို့နယ်လိုက်ဝိုင်းဝန်းကူညီပေးတယ်ဝိုင်းဝန်းကူညီပေးရတယ်ကျွန်တော်အလူငွေရတယ်အလူငွေနဲ့ရတဲ့ပတ်စံတွေရတယ်ကျွန်တော်စေဝါဝယ်တယ်ပြီးတော့ပစ္စည်းအကောက်ကိုပစ္စည်းဝယ်တယ်သူဝယ်တဲ့ပစ္စည်းစေဝါတယ်အကောက်လိုလာလေးအကောက်လုံးဝယ်စေးဆိုတဲ့စေးပုံးတွေဝယ်တယ်ကလိုရင်းရေဝယ်တယ်လိုလာလေးဖြည့်တယ်ဖြည့်ပြီးအဲ့ဒီတစ်ဆင့်ဖြည့်ကျွန်တော်တို့အင်အားတောက်လာပြီးတော့ကျွန်တော် community ဟိုတစား clinic ကတစ်ခုနဲ့နှစ်ခုသုံးခုအဲ့လိုဖြစ်ပြီးတော့အခုကျွန်တော် network ဆိုတဲ့ community ရန်ကုန် community fiber clinic ရန်ကုန် network ဆိုပြီးကျွန်တော်ဖွင့်လိုက်တယ်ဖွင့်ပြီးတော့ကျွန်တော်ဒီမြန်မာနိုင်ငံဆောင်ဝင်များအသင်းကနေပါကျွန်တော်အဲဦးစီးပြီးတော့မြန်မာနိုင်ငံဆောင်ဝင်များအသင်းကတော့အကြံပေးအနေနဲ့ပေါ့နော် advisor အနေနဲ့အလုပ်ပေးတယ်အဲပမောက်ခါကြီးအဲဒီပမောက်ခါကြီးတော်မမကြီးပေါ့နော်ဒေါက်တာတော်မမကြီးအနေနဲ့ပေါ့နော်ကျွန်တော်တို့ဒီ admin ပေါ့နော် admin အနေနဲ့အမကြီးကနေတစ်ဆင့်ခိုင်းလို့ပြီးတော့ကျွန်တော်ခိုင်းတိုင်းနေချပီးရဲ SOP တွေချပီးရဲဆိုပြီးတော့ကျွန်တော်ဒီလောက်ရမယ်ခိုင်းရမယ်အချက်တွေပေါ့နော်အဲလူအဲ့လိုလေးချပီးရဲပြီးတော့ဒီကျွန်တော်အလုံးကိုဒီ training တွေပေးတယ် PPE ဝတ်ပုံဝင်ချွတ်ပုံချွတ်နေပြီးတော့လူနာဘလို့ခိုင်းရမယ်ဘလို့မေးရမယ်ဘလို့ဆိုင်ရမယ်ဘလို့လွှဲရမယ်ပေါ့နော်အစားကြီးပြီးအစားဆုံးကိုအမကြီးရဲ့တစ်ဆင့်ဒီကျွန်တော်တို့ခိုင်းလို့ပြီးတော့ကျွန်တော်တို့ဒီမြန်မာနိုင်ငံဆောင်ဝင်များအသင်းမှာကျွန်တော်တို့ training ပေးတယ် training ပေးပြီးတော့ကျွန်တော်တို့ဒီ community fiber clinic ရန်ကုန်တော့ဒီ network ကိုကျွန်တော်ဖွဲ့စည်းလိုက်တယ်ဗောနော်ဖွဲ့စည်းပြီးတော့ကျွန်တော်တို့အဲ့ရနေကျွန်တော်အလူအဲ့ရနေ network ကိုကျွန်တော်အဲ့ network နဲ့ပဲကျွန်တော်နောက်ပိုင်းအလုပ်လုပ်တော့တယ်ဒီအလူရှင်တွေရတဲ့ပတ်စံတွေကျွန်တော် network ကနေအလူခံပေးတယ် network ဒီ network ကအလူခံပေးတယ်ဒီလိုတဲ့ပစ္စည်းတွေကိုဒီ network ကနေပဲပြန်ပြီးဖြန့်ပေးတယ်ဗောနော်ဘယ်မျိုးလဲဥပမာဒီဟိုတောင်ဝဲလိုလေတောင်ဝဲလို network ကနေတစ်ဆင့်ကျွန်တော်ပြန်ပြီးရီဗျူးတုံးတယ်ဗောနော်တောင်ဝဲကဘလောက်ဘလောက်လိုလဲ network ကနေပြန်ပေးတယ်ဗောနော်ဟိုမယန်းကောင်လိုနမယန်းကောင်ကနေ network ကပြန်ပေးတယ်ဗောနော်အဲ့စကြီးဥပမာဒီချွေးပြီးသားလို့ချွေးပြီးသားကနေလို့ဆိုရင် network ကနေပြန်ပေးတယ်ပေါ့နော်အဲ့ဒါရှိတယ်ပြီးတော့တချို့မျိုးနဲ့အလိုက်ပေါ့နော်တချို့ကြောင့်တောင်မျိုးနဲ့တိကျမှုသူရဲ့အလူရှင်ရသက်သက်ရှိတယ်အဲ့ကြောင့် network ကိုမဝင်တော့တောင်မျိုးနဲ့ဘက်ကိုဝင်သွားပေါ့နော်အဲ့လိုကြီးလည်းရှိတယ်အဲ့ကော network ကနေအဓိက main ပုံစံမျိုးလုပ်ထားတာပေါ့နော်အဲဟိုတလောက်လည်းကျွန်တော် donation ကိုနည်းနည်းအဲတောင်းလိုက်ရရှိတယ်အလူငွေပေါ့နော်ဘာကြောင့်လဲဆိုကျွန်တော် network မှာလည်းပတ်စံနေရဒါလိုလာဘာကြောင့်လိုလာဆိုတော့တော်တော်များများလူနာတွေကအရန်လာကြတော့ကျွန်တော်ကဒီပြည်သူလူထုတွေကရတဲ့ဒီအလူငွေနဲ့ပဲရက်တည်နေတော့ကျွန်တော်အေးအလူငွေပြဿနာနဲ့တက်လာပါတော့အေးအလူငွေမရှိတော့ဒီ fiber clinic ရက်သွားမယ်လေရက်သွားမယ်ဆိုတော့ငါတို့ကျွန်တော် post တင်ပြီးတော့အလူခံ post တင်လိုက်တာပေါ့နော်ပြီးပြီးတော့အမအလူရှင်တွေကအေးတက်တော့ဝိုင်းကူပေးတယ်ဟိုဝိုင်းလူပေးတာပေါ့နော်ဝိုင်းလူပေးတယ်ကျွန်တော်အခုအလူငွေနည်းနည်းလေးရလာတဲ့ဥစ္စာကိုကျွန်တော်ပြန်ပြီးတော့ဒူလေးပစ္စည်းပြန်ဖြည့်စေဝါပြန်ဖြည့်ပေါ့နော်အဲ့ဒါနဲ့ကျွန်တော်ပြန်ပြန်ဖြည့်တင်ပြီးတော့ကျွန်တော်လက်ရှိဟိုပြန်ရက်တည်နေတယ်ပေါ့နော်ရက်တည်နေတော့ဘယ်စီကလူရဲ့လူရဲ့စီကောင်ပြန်ဖြည့်ပြီးပြန်လုပ်ပြီးပေါ့နော်အလိုမျိုးအဲတောင်းနေတယ်ဗောနော
်တ
ောင်းနေတော့အခုအသိဖွင့်မဲ့စီကံ၃ခုရှိမယ်ဒီတောပုံရဲ့ဟိုဒီအလုံးရဲ့ကော့မှုရဲ့၃ခုရှိရဲ့အဲအလုံးနဲ့ဒီတောပုံကတော့ဒီအပိုင်းတွေဖွင့်ဖို့လုပ်နေတယ်တိုင်းကျက်မှာလာမစစ်တည်လို့တိုင်းကျက်မှာလည်းအလုပ်တွေနည်းနည်းလေးများတယ်ဒီအပိုင်းတွေလာမစစ်ဖြစ်နေတာဗောနော်ဒါဖြစ်ရင်တော့ကျွန်တော်တို့ပြီးရတယ်ကျွန်တော်နောက်နေ့ဖွင့်ဖို့နောက်ရက်ဖွင့်ဖို့စီစဉ်ရှိတယ်အဲ့ဒီတော့ကိုလည်းကျွန်တော်ဒီ network ကနေပဲမတီးဟိုဖွင့်ပြအောင်ကျွန်တော်မတီးပြီးအဲအနေနဲ့ကျွန်တော်လိုတဲ့ပစ္စည်းတွေကျွန်တော်ထောက်ပံ့ပေးတာ၄တဲ့ကြည့်တာဗောနော
်ဟုတ်ကဲ့အခုရန်ကုန်တိုင်းအတွင်းမှာဘယ်နဲ့မြို့နယ်လောက်မှာထားပြီးသွားပြီလဲခင်ဗျာ fiber clinic တွေကို
ကနဦးတော့မြို့နယ်20ဗောနော်ကျွန်တော်ဖွင့်တာလေအဲဒီမြောက်တကုံနဲ့ကျွန်တော်တို့ဒီခရမ်းဗောနော်ခရမ်းနှမျိုးနယ်ကကျွန်တော်တို့ဂျားတလောဒီ local treasury မရှိတဲ့အချိန်မှာလူနာလည်းတိတ်မရှိလူနာလည်းပါတည့်ရဲလုံးမှာတည့်ရောက်မှာမလာရက်တွေလည်းရှိတယ်အဲ့တော့ကျွန်တော်ပြန်ပိတ်လိုက်တယ်ပိတ်လိုက်တယ်ပိတ်ပြီးတော့ပြန်ဖွင့်မယ်ကျွန်တော်ဖွင့်လို့မရတယ်လူမဆုံးတော့ဘူးပေါ့နော်အကြောင်းမျိုးကြောင့်ပြန်မဖွင့်ဖြစ်တော့ရှားဝင်အင်အားမရှိတော့တူနာမျိုးအင်အားမရှိတော့ volunteer အင်အားမရှိတော့ပေါ့နော်အဲ့ဒါရင်းနဲ့ပြဿနာနဲ့ဒီနှမျိုးနယ်ကကျွန်တော်မဖွင့်ဖြစ်တော့ဖွင့်ဖြစ်တော့အခုနောက်တိုးပေါ့နော်ကျွန်တော်ဒီဒေါ်ပုံထပ်တိုးပြီးဖွင့်မယ်ဒီအလုံးဖွင့်မယ်ကော်မူးဖွင့်မယ်အဲ့ဒီ၃ခုထပ်ပေါင်းလိုက်ပထမ2ခုဟိုဖယ်ပြီးတော့အဲ့၃ခုထပ်ပေါင်းလိုက်22ခုဖြစ်သွားတာပေါ့နော်အခုတန်လင်းမှာလည်းဒီအပိုင်းနဲ့ဖွင့်ဖို့လည်းစီစဉ်ဆွဲနေတယ်တန်လင်း fiber clinic ပေါ့နော်တန်လင်း fiber clinic ကလည်းကျွန်တော်တို့ဒီအစားတန်ရင်စေုံနဲ့ပေါင်းပြီးဖွင့်တာအခု teacher ဟို public မှာပေါ့နော် community ထဲမှာဖွင့်ဖို့လဲကျွန်တော်အခု plan ဆွဲနေပြီတို့ကြောင့်စေုံမလာကြတော့အဲစေုံကလည်း work load ကလည်းနည်းနည်းဒီအပိုင်းတွေတော်တော်များများလူနာရီလာပြတော့စေုံကလည်းလူနာရီများနေတယ်အဲတော့တိကျအောင်ကျွန်တော်ခွဲထွက်ပြီးတော့ community မှာဖွင့်မယ် community မှာနေတစင်ဒီအဲ့ဒါခွဲထုတ်လိုက်ရင်တခုကစိတ်ရောမှာ workload တိတ်မရှိတော့ကြာပါလိမ့်မယ်ဟိုဘက်မှာပဲစပုံနေမယ်အဲ့လိုပေါ့နော်အကြီးပဲတဲ့တန်လေးမှာလည်းအခုအစီအစဉ်ဆွဲနေပြီ
ကျွန်တော်တို့ data connector များမေးချတဲ့ခါမှာလဲသူတို့က fiber clinic တကူတော်တော်အားကိုးတယ်စိတ်ရောစီကံလည်းမတော်ရဲကြနောက်စေကနေလည်းမဖွင့်နိုင်တဲ့ချိန်မှာ fiber clinic တွေကအဓိကလို့ဖြစ်နေတာပေါ့နော်အဲ့တော့ဒီ fiber clinic တွေလုတ်တဲ့ခါမှာအဓိကရင်ဆိုင်ရတဲ့အခက်အခဲတွေဆိုဘာတွေရှိမလဲခင်ဗျအ
ဲဂျာတလုံးကတော့ကျွန်တော်တို့ဒီ low edge check ကတော့အများကြီးပေါ့နော်ဂျာတလုံးကတော့ကျွန်တော် donation ဟို funding မရတဲ့ပုံမှာကျွန်တော်ကဒီဆေးဝါးတွေကိုဝိုင်းဘယ်ရနေဘယ်လိုဖြည့်တင်ရမလဲအကောက်ဘယ်ပစ္စည်းကြီးကိုဝိုင်းဘယ်လိုဖြည့်ရမလဲပေါ့နော်အဲအဲ့ဒါလေးနည်းနည်းစိတ်ပူရပါပေါ့နော်ဒီဘွာတော့ကျွန်တော်မှအေးစိတ်ပူလာအေးအဓိကဒိုနာတွေဒိုနေးရှင်းအလူငွေပေါ့နော်အလူငွေကနေပြန်ပြဖြည့်တင်ပြီးတော့ဝယ်ရတဲ့ဥစ္စာပေါ့နော်နောက်ဆရာကျတော့ volunteer အင်အားပေါ့နော် volunteer ကလည်းဒီဆရာဝန်လိုရတဲ့သူနာပြုလိုရတဲ့ပြီးတော့ဒီ volunteer ကူပေးတဲ့ writer ဖွဲ့လိုရတဲ့ပေါ့နော် volunteer ကူညီပေးတဲ့ညီကိုညီမတွေလည်းလိုရတဲ့ပေါ့နော်အဲ volunteer တွေများအဆင်ပြေပါမလားဆရာဝန်များရရှိထိုင်ပေးနိုင်မလားအဲပြီးတော့နောက်ဆရာသူနာပြုဆရာဆရာမများလည်းထိုင်ပေးနိုင်မလားပေါ့နော်အဲ့ဒါတွေအဲသူတို့ရရှိမှာအလုံးပေါင်းပြီးတော့စုံမပဲကျွန်တော်တို့ကဆက်ရက်တီးပြီးတော့ run လို့ရမှာပေါ့နော်အဲ့ဒီကတော့တနေ့ကျွန်တော်တို့စိတ်ပူလာတာပေါ့နော်အေး fever clinic မှာနောက်ချက်တော့အခုကာလမှာကျွန်တော်ဒီအနှံ့ပြောက်တဲ့ကိစ္စဒီ covid တန်ရလူနာကိစ္စအခုကစိတ်ပူတစ်ခါဆက်ပူလာပြောင်းအဲ့ဒီလူနာကြီးဟိုဘယ်မှာထားရမလဲသူကပြဿနာပေါ့နော်အခုကအဆောင်နေတဲ့လူတွေကလည်းတောင်းဆောင်ဖုန်းနေစာကျွန်မအနှံ့ပြောက်နေတယ်ကျွန်မဆောင်လည်းမကန်တော့ဘူးကျွန်မကိုတနေရာထားပေးပါတမိကိုတနေရာထားပေးပါအဲ့လိုလူနာကြီးကလည်းတောင်းဆောင်ဒီမှာလည်းဒီမှာများသောဖြင့်အဆောင်နေတဲ့လူကများတယ်အခုကလေဒီယုံမိုင်းဆိုင်ရာဝန်ထမ်းတွေပေါ့နော်ဘန်ဝန်ထမ်းတွေတော်တော်များများအဆောင်နေကြတယ်အဆောင်နေသူတို့ရဲ့အခက်အခဲတွေကအဲ့လိုဖြစ်နေအဆောင်ကလက်မခံတာနဲ့သူဘာလို့ဖြစ်နေတော့အတိအကျပြဿနာသူတို့တီးခြားနေရတာပြဿနာတန်အခုချိန်မှာအခုဒီကာလမှာကျွန်တော်ကြုံတွေ့နေရတာလေ
โอเคနောက်ချက်တစ်ခုကျွန်တော်မေးချင်တာက fever clinic နဲ့မဆိုင်ပါဘူးဒါပေမဲ့ဒေါက်တာကျော်မင်းထွန်းတို့ကဒီကနေ့ပြောရရင်ဒီယောဂထိန်းချုပ်ရေးမှာတက်တအားလုံနေတဲ့လူဆိုတော့အခုမြန်မာနိုင်ငံမှာအခုနောက်ဆုံးကျွန်တော်တို့တွေ့ရတဲ့ကိန်းဂဏန်းအရဆိုရင် 20% လောက်စစ်တဲ့20ရာခိုင်နှုန်းလောက်ကပိုးတွေ့တယ်လို့ဖြစ်နေတယ်20ရာခိုင်နှုန်းနီးပါးပေါ့နော်အဲ့တော့ဒေါက်တာကျော်မင်းထွန်းတို့အတွေ့အကြုံရဆိုရင်ယောဂထိန်းချုပ်ရေးနဲ့ပတ်သက်လို့ရန်ကုန်တိုင်းအတွင်းမှာအားရကျေနပ်စရာရှိလား
ပြောမယ်ဆိုရင်တော့အခုကဟိုအခုကတော်တော်များများတော့ဟိုယောဂတို့တော်များဟို public မှာတော်များပြန့်နေတဲ့အနေအထားဖြစ်နေပေါ့တော့ခုနပြောတော့ကျွန်တော် fever clinic မှာလာပြတဲ့အယောက် 50 နဲ့ဖြတ်လိုက်မှဆိုရင်40ရာတော့တန်တရာလူနာအေးတန်တရာလူနာတွေကတကယ်ဆက်လိုက်30ရာတော့ positive ထွက်မယ်လို့ကိုယ့်ဘက်ကတော့သိနေရပြီဒီလူနာပဲပေါ့နော်သိနေရပြီဆိုအဲ့ဒီလူနာကအဲ့လူနာကိုထိန်းချုပ်ရမယ်ထိန်းချုပ်ရမယ်ဆိုတော့ယောဂထိန်းချုပ်ဖို့ကနည်းလေးလိုအပ်ချက်နည်းနည်းလေးရှိတာပေါ့နော်ဆိုတော့ကျွန်တော်ဆိုတိတ်တော့အားမရသေးဘူးပေါ့နော်ကျွန်တော်အမြင်ပြောရမှာဟု
တ်ကဲ့ဘာလို့လိုအပ်ချက်တွေရှိပါလ
ဲခင်ဗျပြောမှလည်းနည်းနည်းပေါ့ပြောမယ်ဆိုဒီခုနကကျွန်တော်ဒီအဲ့ဒီလူနာတွေကိုအဓိကထွက်လာတယ်ထွက်လာဆိုအဲ့ဒီလူနာကိုတီးခြားဘယ်လိုလုပ်မလဲဘယ်လိုကိုက်တွယ်မလဲပေါ့နော်အဲခွဲထုတ်လိုက်တော့ရက်ခွက်တွေကနေခွဲထုတ်ပြီးတော့ခုနကဒီအဲဒီခုန isolation ပုံစံတစ်ခုနေရာလေးပေါ့နော်တတ်မှတ်လိုက်တတ်မှတ်အဲ့နေရာမှာလုံးဝကျွန်တော်တို့ facility ပုံစံမျိုးလေးဟို quarantine ပုံစံမျိုးထားထားလိုက်အခုကဒီအခုကအဲ့ဒီ isolation center ထားရမယ့်နေရာလေးကတိတ်ပြီးတော့ကျွန်တော်တဘောမကြောင်နည်းနည်းလေးနေရာလေးကတိတ်ပြီးတော့ဟိုပြောမယ်ဆိုနည်းနည်းတိတ်မကောင်းဘူးပေါ့နော်နေရာလေးကဒီမှာအဲ့လိုနေရာမှာသူတို့ဒူနာတွေပေါ့နော်ကတိန်တွေပါသူကြားထားပြီးတော့ဒီဆေးရုံပုံစံမျိုးလေးပုံစံမျိုးပေါ့နော် isolation center ပုံစံဆေးရုံ hospital ဟိုပုံစံမျိုးလေး setting ပုံစံမျိုးလုပ်ထားအဲ့ဒီဒူနာကို PUI ပေါ့နော် PUI ဆိုတော့ဒီဖြားနာဒူနာဟိုဆောင်ဆိုပြီးတက်မှတ်တာအနေပြောင်းအရသာပြောင်းအဲ့ဒီမှာပဲ strike you positive ထွက်မှဆိုရင်တခါလေ positive ကိုခွဲထုတ်လိုက်ဟိုဘက်ကို wave back positive ထားမှဆေးရုံတန်းဖို့ဆေးရုံနေရုံဖြစ်တော့တုံးရုံဖြစ်တော့မှာပေါ့နော်တုံးရုံဆိုတော့ခုနကဒီပုံမှန်ရှိနေတာဟိုဒီ government hospital ဆေးရုံရန်ကုန်ဆေးရုံဘာလို့ညာတော့အဲ့လိုဆေးရုံတက်ရုံနောက်က isolation hospital ဆိုပြီး isolation center ပေါ့နော် center terminal hospital တက်မှတ်မလားပေါ့နော်ဒီရက်တက်မှတ်ဆိုယာယီဆေးရုံယာယီနေရာအဲ့မှာဆွတ်ယူမယ်အဲ့မှာယာယီဟိုခုနပြောလို့ဥတာမှုလုပ်မယ်ယာယီကုသမှုလုပ်မယ်အဲ့လိုတက်နေရပြီးတော့နောက်အဲ့ရနေ positive negative ထွက်မယ်ဆိုရင်ဟိုနောက်တနေရာကိုကျွန်တော်ပြောင်းမလားနောက်တနေရာဆိုခုနကဒီ positive ထားမယ့်နေရာ center ပေါ့နော် positive ဒီ covid positive ဟို covid-19 positive ဟို treatment center ပေါ့နော်အဲ့လို center ကိုပို့မလားပေါ့နော်အဲ့လိုသုံးဟို triangle လုပ်လိုက်မယ်ဆိုရင်ဟိုတတိယကိုမြန်မြန်ထိနိုင်မယ်ဟိုပြီးတော့ဒါမဲ့တခုတော့ဟိုပေါ့နော်ဒီဟိုအဲ့လိုသူယူဖို့ဟိုအိုဘတ်မှာ NHM မှာစစ်တဲ့နေရာမှာဟိုပေါ့နော်မြန်မြန်တိုးစစ်နိုင်ဖို့ဟိုအရေးကြီးတာပေါ့နော်အဲ့လိုတိုးစစ်နိုင်မှာဖြေရ positive trap မှာတခြားဒီဟိုဘက်ကို positive အတိုင်းဦးတောင်းမှုပေးလို့ရမယ်ဟုတ်ဘူးဆိုရင် ISO မှာပဲတပ်ပုံနေမှာ isolation center မှာတပ်ပုံနေမှာတပ်ပုံနေမှာဆိုမြန်မြန်စစ်နိုင်မှာဒီဘက်ကနေ positive နေတဲ့တက်ပြတော့တာ trap မှာအဲ့ဘက်က isolation center ကိစ္စကိုဟိုဘက်ကိုဟိုရွှေ့မလားအိမ်ပြန်မလားဆိုတဲ့အဖြေထွက်လာမှာပေါ့နော်ဘာလို့လဲဒီဘက် isolation center မှာသွားပြီးတပ်ပုံနေမယ်ဆိုတဲ့ပြဿနာရှိရဲ့အဲအခု isolation center ခဏယာယီနေနေပဲတတ်မှတ်ထားလားဆွတ်မယူအဲ့လိုဖြစ်နေကွာဆွတ်မယူခဏတတ်မှတ်မယ်ခဏနေမယ် အဆင်မပြေတဲ့လူနေမယ်အဆင်ပြေတဲ့လူအိမ်ပြန်မယ်အဲ့လိုဖြစ်နေကူကလေအဲပြောမလို့ disease control အနေနဲ့တော့တိတ်ပြီးတော့အဲကျွန်တော်အမြင်ပြောပါဘောနော်ဒါပေမဲ့ဒီအစိုးအတိုင်းဒေသကြီးဆိုတော့အကောင်းဆုံးလုပ်ပါပါဒါပေမဲ့ကျွန်တော်အမြင်ကတော့တိတ်ပြီးတော့အဆင်မပြေတော့ဘူးထင်တယ
် Okay ဒေါက်တာကျော်မင်းထုတ်ကဖီဘာကန်လေးလောက်တဲ့ခါမှာလူလူကြားထဲမှာလက်တွေ့ရှိနေတယ်အဲ့တော့ community လူထုကြားထဲမှာကောယောဂပူကဘယ်လောက်ပြတ်နေပြီလို့ယူဆပါလဲတကယ် community ကြားထဲမှာရက်ရွာကြားထဲမှာကောဘယ်လောက်ထိယောဂပူပြတ်နေပြီလို့မြင်ပါလဲရောင်းလိုက်တော့မှာ
အဲရက်ရွာကြားမှာတော့ဟေးပြောပါလေအနာတော့ဟာလေအခုကဒီတော်တော်များများတော့သူအခုတိတ်ဒီလက်ဒီအိတ်လာကြတဲ့ထဲရပါတော့မနေ့ကဟိုကျွန်တော်လာကြတဲ့ထဲရပါကျွန်တော်တီးနိုင်တာပါတော့ဟိုရက်ကွက်အနေနဲ့ပြောမယ်ကျွန်တော်ရှိလာမှကျွန်တော် data တီးရတာလေဒါတိရတော့ကျွန်တော်ရှိတာပြရတဲ့ခဲကပေါ်တော့မနေ့ကဆိုရင်40နဲ့မနေ့ဆို sorry 51ယောက်51ယောက်မှာအနှံ့ပြောက်က34ယောက်5ယောက်ဝင်ချင်းရှိရပါတော့ဒေတာရပါတော့အဲအဲ့လိုရှိရင်တင်းတဲ့လူကကျတော့ဖြားချင်းလူလိုဖြစ်တဲ့ကိုလက်ကြိုက်တယ်နှုံးတယ်ချောင်းဆိုးတယ်ကြီးကျက်တယ်အဲ့လိုကြီးရှိရပါတော့အဲ့လိုလူတွေကလည်းတနေ့အထဲမှာပဲထည့်ရမှာပေါ့နော်ဘာလို့ကိုဗစ်ကလည်းအဲ့လိုဟိုအထဲမှာပါနေတော့ပေါ့နော်ဒါပေမဲ့အဲ့အဲ့လိုအထဲမှာထည့်မှာဆိုဒါပေမဲ့အဲ့ဒီထဲမှာကျွန်တော်တို့တန်တရားအနေနဲ့သတ်မှတ်လိုက်တယ်35ယောက်ပဲထားပါတော့35ယောက်ဆိုတော့30လောက်ကအော်ဆက်မယ်ဆိုပေါ်လောက်တယ်ဗောနော်အဲ့လိုအနေထားမှာဆိုပြောမှဆိုရင်ငါးဘုံပုံရင်သုံးဘုံကတော့ positive ထွက်မယ်လို့အခုချိန်မှာပြောလို့ရတယ်ကျွန်တော်ရှိလာကြတဲ့ထဲကနေလာကြတဲ့ထဲကနေအဲ့ဆိုရင်အခုပန်းလို့ရပြီရက်ကွက်ထဲမှာဘယ်လောက် operate ဖြစ်နေပြီလဲဆိုတဲ့အတိုင်းသားဗောနော်ငါးဘုံပုံသုံးဘုံတော့အနေထားအဲ့လိုဖြစ်နေပြီပြောမှဆိုရင်တဝက်လောက်ဒီပါလောက်ဖြစ်ဒီရက်ကွက် area မှာတော့ရှိနေလောက်ပြီဗောကျွန်တော်အမြင်ဗောနော
်ဒါကတော့ရန်ကုန်တိုင်းဖြားနာကူအခမဲ့စီကံကိုရဲ့တာဝန်ခံလည်းဖြစ်တာဝန်မြို့နယ်ဖြားနာကူစီကံတာဝန်ခံလည်းဖြစ်တဲ့ဒေါက်တာကျော်မင်းထုတ်ကိုဆက်သွယ်မိမြန်ထားတာပါကျွန်တော်တားညွတ်ဦးပ
ါစနေနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကအချင်းညာပေးသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတဒေါနထရမ့်ဟာအေမီကော်နီဘာရက်ကိုအမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်တဲ့ဒီနေ့မှအစိုးတင်သွင်းလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်သတင်းမီဒီယာတွေကပြောလိုက်ပါတယ်ဒီရက်ရပိုင်းကခွဲလွန်သွားခဲ့တဲ့အမေရိကန်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာအစားထိုးဖို့အတွက်ယူကန်တရားရုံးတရားသူကြီး Barrett ကိုအဆိုပြုဖို့ဒီနေ့ညနေ 9:00 မှာကြေညာသွားမယ်လို့ CNN အပါအဝင်အမေရိကန်သတင်းမီဒီယာတော်များများကအမည်မဖော်လိုတဲ့သတင်းရင်းမြစ်တွေကိုကူးကားပြီးတော့ဖော်ပြနေကြပါတယ်။ဒါပေမဲ့တရားဝင်မကြေညာမချက်နောက်ဆုံးချိန်ထိသမ္မတ Trump အနေနဲ့ပြောင်းနိုင်ခြင်းရှိတယ်ဆိုပြီးတော့လည်းဆိုနေပါတယ်။မြန်မာအပါအဝင်ဖွံ့ဖြိုးတဲ့နိုင်ငံတချို့ကပြည်ပနိုင်ငံအနေနဲ့တရုတ်နိုင်ငံရဲ့ပြည်တွင်းရေးမှာဝင်ရောက်ဆော့ပတ်တာတွေမလုပ်ကြဖို့ကိုကုလသမဂ္ဂလူခွင့်အကောင်စီမှာပြောကြားလိုက်ပါတယ်။ဟောင်ကောင်နဲ့ရှင်းချမ်းဒေသအပေါင်းဝင်တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆော့ပတ်တာတွေအချိန်မြင့်မရှိဆွဆဲပြောဆိုနေတာတွေမလုပ်ကြဖို့အင်မာကမ်ဘောဒီးယား၊လာအို၊ဖင်နီဇူလာ၊မာဒဂါစကာနဲ့မြောက်ကိုရီးယားနိုင်ငံကိုယ်စားလှယ်တွေက55ချိန်မြောက်ကုလသမဂ္ဂလူခွင့်အကောင်စီအစည်းအဝေးမှာပြောကြားခဲ့တာပါ။25ချိန်မြောက်ကုလသမဂ္ဂလူခွင့်အကောင်စီအစည်းအဝေးကိုတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစက်တင်ဘာ14ရက်နေ့ကနေအောက်တိုဘာ6ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်ခင်ဗျာအစွမ်းထက်တဲ့ကာကွယ်ဆေးမရခဲ့ရင်ကမ္ဘာတစ်ဝှမ်းလုံးမှာ COVID-19 ရောဂါနဲ့သေဆုံးတဲ့သူဟာနှစ်သန်းကျော်တဲ့အထိများလာနိုင်ပွဲရှိတယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ရဲ့အရေးပေါ်ဌာနအကြီးအကဲဒေါက်တာမိုက်ရိုင်ယန်ကသတိပေးလိုက်ပါတယ် COVID-19 ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားနေတာကိုအမြင့်ဖြတ်နိုင်တဲ့အစီအစဉ်တွေကိုတနိုင်ငံချင်းအနေနဲ့စနစ်တကျချမှတ်တာနိုင်တာဆောင်ရွက်တာတွေမရှိဘူးဆိုရင်ကူးစက်မှုအရေအတွက်တိုးလာဖို့ရှိကြောင်းသူကပြောပါတယ်။ယောဘာနိုင်ငံတွေဘက်မှကူးစက်နှုန်းအသစ်တစ်ဖန်မြင့်တက်လာနေတာကြောင့်တချို့မြို့ရွာတွေနဲ့စီးပွားရေးလုပ်ငန်းတွေမှာအတော်လာကန့်သတ်မှုတွေပြန်လုပ်နေရချိန်မှာသူကအခုလိုအရေးတကြီးသတိပေးခဲ့တာပါ။ဥယောဘာဘက်မှအခုလိုကန့်သတ်ထိန်းချုပ်မှုတွေပြန်ဆနေချိန်မှာအမေရိကန်ကပြည်내တချို့မှာတော့အဆင့်သုံးကန့်သတ်ပိတ်ဆို့မှုတွေကိုပြန်ဖြေလျှော့ပေးဖို့တောက်ကြနေကကြေညာခဲ့ပါတယ်။အခုလက်ရှိဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတသန်းနဲ့ကူးစက်ခံရသူ32သန်းခွဲရှိထားပြီးဖြစ်ကြောင်း John Hopkins တက္ကသိုလ်ရဲ့စာရင်းတွေကဖော်ပြနေပါတယ်။အမေရိကန်နိုင်ငံကတော့ကူးစက်သူဥယျာဉ်9သန်းနဲ့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့အိန္ဒိယနိုင်ငံက6သန်းနဲ့ဒုတိယဘရာဇီးနိုင်ငံက 4.6 သန်းနဲ့တတိယအများဆုံးနိုင်ငံဖြစ်နေပါတယ်။အိန္ဒိယနိုင်ငံမှာဒီနေ့ COVID-19 ရောဂါနောက်ထပ်ကူးစက်သူ 85,000 ကျော်ရှိတယ်လို့ကျန်းမာရေးဌာနကကြေညာတဲ့အတွက်ဒီလာထဲမှာပိုးကူးစက်သူအရေအတွက်ဟာရောကျလာနေပါတယ်။စက်တင်ဘာ16ရက်နေ့ကအထူးနေ့စဉ်ကူးစက်မှုနှုန်း 9,800 ကျော်ရှိခဲ့ပေမဲ့လွန်ခဲ့တဲ့သတင်းပတ်မှာပိုးကူးစက်သူအရေအတွက်ဟာ 8,000 ပတ်ဝန်းကျင်အထိညွန်နေလာနေတာပါ။ဖိလစ်ပိုင်မှာတော့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့စာရင်းတွေအရတော့ဒီနေ့မှာရောဂါကူးစက်ခံသူ 3,000 နီးပါးရှိခဲ့တာကြောင့်စုစုပေါင်းကူးစက်ခံသူ 3,000 အထိမြင့်တက်သွားခဲ့ပြီးတော့ 8,000 အရှမှာအမြင့်ဆုံးကူးစက်မှုစံချိန်တင်ခဲ့ပါတယ်ခင်ဗျာ။စနေနေ့ညပိုင်းအတွက်စီစဉ်တွေကတော့ဒီလောက်ပါပဲ။က ကိုဗစ် -19 ရေပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်တွေကိုလက်လုံးမှာယာယီရဆိုင်ထားမှဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျော်ရယ်နေပါ
This program has come to you from the Voice of America, Washington.